မြန်မာတက္ကသိုလ်1384ခုနှစ်တောသနေလပြည့်ကျော်17ရက်နေ့ခရစ်တက္ကသိုလ်2022ခုနှစ်အောက်တိုဘာလ17ရက်နေ့ကျာသာပတိနေ့မှာရကုန်တဒေသကြီးဗဟန်းမြို့နယ်မဂ္ဂဝိပဿနာတရားစနစ်လုံခြုံရေးပြန်ပွားရေးဖွဲ့ချုပ်ခြင်းမှကျင်းပပြုလုပ်အပ်သောဘွာတွင်မဂ္ဂဝိပဿနာ10ရက်အဋ္ဌကထာစခန်းပွဲမှာခဏပရိသတ်သမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကလတော်ကဘုရားရှင်ကတော်မြတ်ကြီးတာဝတိပြုမွန်စီတေဝန်ကျောင်းတော်မှာတရင်တော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမေညာသကရာဂามိမေညာအနာဂามိမေညာရဟတာမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနိုင်ဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမေညာများယနေ့ရပါစေသကရာဂามိမေညာများယနေ့ရပါစေအနာဂามိမေညာများယနေ့ရပါစေအရဟတမေညာများယနေ့ရပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ယောဂေပန္တရကောင်းတို့ပဋိစ္စသမုပ္ပါဒ်တရားတော်ကိုမဟောကြကြမိမနာကြကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသောင်းကျင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တသဝတောရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနဗျာအစရှိသောလင်္ကာများကိုရွတ်ဆုံပြီးတော့လည်းပဲမဟုတ်ဆရာတော်ဖျားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင
်
မြတ်စွာဘုရားသခင်ကရောမြတ်ကြီးသည်ပဋိစ္စသမုပ္ပါဒ်တရားတော်ကြီးကိုမဟာတက္ကရတရားသုံးခုနှင့်ကဆုံလာပြည့်နှင့်ညမှာဆင်ញံနှလုံးသွင်းတော်မူရင်းနဲ့ဘုရားအဖြစ်သို့ရောက်ရှိတော်မူလာခဲ့ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်ကြီးကိုဆင်ញံနှလုံးသွင်းတဲ့အခါမှာပဋိစ္စသမုပ္ပါဒ်တရားဆိုတာဘာမှမသိသေးတဲ့အချက်ယသဘောနံသဘောပရမတ်သဘောဒုက္ခသစ္စာသဘောဆိုတာကိုလည်းပဲဘာတစ်ခုကိုမှမသိသေးတဲ့အချိန်အဲ့ဒီအချိန်ကသာသနာပကာလလို့ပြောနိုင်တဲ့သာသနာပကာလရဲ့ဤကုန်းပိုင်အဝိဇ္ဇာတဏ္ဍာဆိုတဲ့အမှောင်ရည်ကြီးတွေတန်းနေတဲ့အချိန်အဲ့ဒီအချိန်မှာဝိပဿနာတရားလို့အထောက်ဖို့မဆုံးထားနဲ့ဝိပဿနာတရားရဲ့အရှုခံဖြစ်တဲ့ ယောသဘောနာသဘောခန္ဓာသဘောကိုတောင်မှဘာရလို့တိတိကျကျမသိတဲ့အချက်အဲ့ဒီအချိန်မှာဘုရားလောင်းကြီးတည်ဟောဒီပရိသသမုပ္ပတရားတော်ကြီးကိုကျိုးစားပန်းစားနဲ့ဆင်ခြင်နှလုံးသွင်းတော်မူလာခဲ့ပါတယ်ဘာဖြစ်လို့ပရိသသမုပ္ပတရားကိုဆင်ခြင်နှလုံးသွင်းရတဲ့အဖြစ်ရောက်လာခဲ့ရတယ်လဲဆိုရင်ဘုရားလောင်းတော်ကြီးတည်ဒေါကရစရိယာအကျင့်ကိုဘုရုဝေလတောထဲမှာ6နှစ်တိုင်တိုင်ကျင့်တော်မူလာခဲ့ပါလေဒေါကရစရိယာဆိုတာပင်မဆင်းရဲတဲ့အကျင့်လို့ဆိုလိုပါလေအဲဒီပင်မဆင်းရဲတဲ့အကျင့်နဲ့ဘာအတွက်ကျင့်တာလဲရောကြောင်းနာကြောင်းခန္ဓာအကြောင်းဒုက္ခသစ္စာအကြောင်းသစ္စာလေးပါအကြောင်းတနည်းအားဖြင့်ပြောရင်ဒုက္ခခန္ဓာငြိယာဖြစ်တဲ့နိဗ္ဗာန်ချမ်းသာဒါတွေကိုသိကျင်လို့ကျင့်လာခဲ့တာပါတော်တော်ချင်းချင်းပြောရင်သစ္စာသိကျင်လို့ကျင့်လာခဲ့တာပါဘာသိကျင်လို့လဲသစ္စာဆိုတဲ့အမှန်တရားကိုသိကျင်လို့ကျင့်လာခဲ့တာပါပရမသုံးအလာရကာလမဆိုတဲ့ယသိကြီးဇိမနိခန်းနဲ့ဒါပေမဲ့သမထချင်းစဉ်တွေကတော့လုံလုံကဲကဲကျင့်ခွင့်ရခဲ့ရပြီးတော့ယောနခန္ဓာတို့ရဲ့ဖြစ်ပြမည်ဖြစ်ပြမုံဖြစ်ပြဆုံးဆိုတဲ့ဝိပဿနာလမ်းကြောင်းကိုဘယ်လိုနည်းနဲ့မှမရောက်နိုင်ကြဘူးအဲဒါကြောင့်မလို့အလာရကာလမဆိုတဲ့ဆရာကြီးကိုစောက်ခွာပြီးတော့ဆရာရှာတဲ့အခါမှာဥဒကရမဗုဒ္ဓလို့ခေါ်တဲ့ယသိကြီးစီကိုရောက်သွားပြန်တယ်အဲဒီယသိကြီးပေးတဲ့ဤကလည်းပဲယုံနာခတ်သိမ်းချုပ်ငြိယနိဗ္ဗာန်ရောက်နိုင်တဲ့ဤလံမဟုတ်ပါဘူးသမထလမ်းကြောင်းသာဖြစ်ပါလေ။ဒါကြောင့်မလို့သူပေးတဲ့နီလန်းကိုလည်းပဲအာကိုရာမဟုတ်တဲ့အတွက်ဆက်လက်ပြီးတော့လက်ခံကျင့်သုံးမနေတော့ဘဲနဲ့အဲဒီဆရာကြီးတွေကိုဆုတ်ခွာပြီးတော့မှကိုယ်တိုင်ကြိုကြိုစားစားနဲ့ကြည်ကြံချက်ကိုအားထုတ်လာခဲ့တယ်။ကိုယ်တိုင်ကြိုကြိုစားစားနဲ့ကြည်ကြံချက်ကိုအားထုတ်တော့ကိုယ်စိတ်ကိုယ်နဲ့ကိုယ်အစာရေစားမစားဘဲနဲ့နေရာကတော့မှပဲဣရိယာပုတ်ပြောင်းလဲမလုပ်တော့ပဲနဲ့တနေရာထဲမှာပဲအပြင်းထန်ကြိုကြိုစားစားနဲ့ကြင်ကြံကြောက်ကိုအားထုတ်လာခဲ့တယ်အပြင်းထန်ကြင်ကြံကြောက်ကိုအားထုတ်လာခဲ့တာဘလောက်အထိခန္ဓာကိုပင်ပန်းနွမ်းနေသွားတယ်လဲဆိုရင်အစာရေစားကလည်းမစားရရေချုံမိုးချုံဆိုတဲ့လုပ်ငန်းတွေလည်းပဲရှိဖို့မရပါဘူးနောက်ဆုံးကျင်ကြီးကျင်ငယ်တဲ့ခန္ဓာကိစ္စတော့ဆောင်ရွက်မဲ့အနေထားမတွေ့ရပါဘူးအဲဒီလောက်ပင်ပန်းဆင်းရဲတဲ့အကျင့်ကျင့်တာမို့လို့အဲ့ဒီအကျင့်ကိုဒုက္ခရစရိယာပြုနိုင်ခဲ့သောအကျင့်လို့အဲ့ဒီလိုပြောတာပါအစာရေစာလုံးဝမစားဘဲနဲ့နေတဲ့အခါကျတော့ခန္ဓာကိုပိန်ချုံကြုံလှီပြီးတော့အယုပြင်းမင်းထားလို့ကြောကနေစမ်းကြည့်လိုက်လို့ရှိရင်ဝမ်းဘက်ကိုစမ်းမိတယ်ဝမ်းပိုက်ကနေစမ်းကြည့်လို့ရှိရင်ကြောရုပ်ကိုစမ်းမိတယ်အဲ့ဒါလောက်အထိအချင်းတွေကဆုံးသွားတယ်နောက်ဆုံးအာခုံမလာတွေကုန်ခန်းပြီးတော့နေရာကနေပြီးတော့တုံးလုံးလဲကျသွားတဲ့အထိအဲ့ဒီလောက်ကိုခန္ဓာကိုယ်ဟာပင်မနှမ်းနေသွားတယ်အဲ့ဒီလိုဖြစ်သွားတဲ့အချိန်မှာနတ်တွေကနေပြီးတော့သောတာရဏမင်းကြီးကိုသွားပြောတယ်အရှင်မင်းမြတ်ရဲ့သားတော်ကတော့တရားချင့်နေရင်လည်းတဏှုံလဲကြသွားတယ်ဝิญဉ်ချုပ်သွားပြီအဲဒီလိုသွားပြောသောတာရဏမင်းကြီးကအာငါရဲ့သားတော်ကဖျားဖြစ်ဖို့အတိအကျဘောနာတော်တွေကနေပြီးတော့နမိတ်ဖတ်ထားတဲ့ပုံကိုပဲဖျားမဖြစ်ဘဲနဲ့ဘယ်နည်းနဲ့မှဝิญဉ်မချုပ်ဘူးမသေးပါဘူးလို့အဲဒီလိုယုံယုံကြည်ကြည်နဲ့ပြန်ပြောခဲ့အဲဒီလိုပြောခဲ့သည့်အားလျော်စွာပဲဖျားလောင်းသည်တတိမေမျောနေရာကနေပြီးတော့ပြန်လဲတတိယတဲ့အခါကျတော့အမတခဲရင်ပင်ပန်းတဲ့ကျင့်စဉ်ကိုငါကျင့်လာခဲ့ပြီဒါပေမဲ့ငါလိုချင်တဲ့ဒုက္ခခသိဉာဏ်ရဖြစ်တဲ့နိဗ္ဗာန်ချမ်းသာမရဘူးဒီကျင့်စဉ်နဲ့တော့အကျိုးထူးဖို့ရမမြင်ဘူးဆိုပြီးတော့ကျင့်စဉ်ကိုပြောင်းလိုက်အဲဒီပြောင်းလိုက်တဲ့ကျင့်စဉ်ကဘာလဲဆိုလို့ရှိရင်အာဟာရကိုအထိုင်လျောက်သုံးဆောင်ပြီးမှသံဃာတွေပါလိကြွားတဲ့အခါကျတော့အရိယာဘောပြောင်းလဲနေတဲ့ခန္ဓာကိုယ်ရဲ့ပင်မနောနေမှုတွေပြေပြောင်းပြီးတော့တွေ့လေလက်ပတ်မှုမှန်ကန်အောင်ပြုကျင့်တဲ့ကျင့်စဉ်ပါအဲဒီလို အစားအသောက်အနေထိုင်လေးတွေပြည့်ပြည့်လိုက်တဲ့အခါကျတော့အာခွန်ပလာလေးတွေပြန်ဖြစ်လာတယ်။အာခွန်ပလာလေးတွေပြန်ဖြစ်လာတဲ့အခါကျတော့မှနီးတစ်မျိုးနဲ့ပြောင်းပြီးတော့မြတ်စွာဘုရားဖရာလောင်းဟာကြည်ကြံကြကိုအထောက်လာခဲ့ပါတယ်။ဒါပေမဲ့လို့လည်းပဲနီးလန်းပေါ်ရောက်ရောက်မဲရောက်ပါတယ်။ဘုရားအဖြစ်တို့မရောက်ရှိခဲ့သေးပါဘူး။အဲဒီလိုနဲ့ကဆောင်လာပြင်းနဲ့ရောက်လာတဲ့အခါကျတော့ညာကျန်ခါမှအဖေနဲ့ညမအိမ်မကြီးတွေထူးထူးခြားခြားမြင်မဲ့တယ်။အဲ့ဒီမြင်မဲ့တာကိုမနေ့ရောက်တဲ့အခါကျတော့ပြန်လဲသုံးသပ်ဆင်ခြင်းအိမ်မရဲ့သဘောထားတွေကိုဆင်ခြင်းပြီးတဲ့အခါကျတော့ခဏိတော့ဖြစ်မလွတ်မသွေငါသည်ဖရာအဖြစ်တော့ရောက်တော့မူလိမ့်မယ်လို့အဲ့ဒီလိုယုံယုံကြည်ကြည်စိတ်ထဲမှာဆုံးမချက်ချလိုက်နိုင်သည့်အတွက်သောတရကအစာရည်စာစားထားလို့အခမလာပြေပြိုးနေတဲ့အချိန်သမချက်ကလည်းခိုင်ခိုင်မာမာကြသွားတော့စိတ်ထဲမှာဘုရားဖြစ်ကိုဖြစ်ရမယ်ဆိုတဲ့ခံယူချက်တွေပြင်းပြနေတဲ့အချိန်အဲ့ဒီအချိန်မှာပဲသူဇာရတထေသမီးလှူတဲ့နဲ့ကဏ္ဍလုံးစားကို49လုံးတိတိဖုံးပြီးတော့မူလာခဲ့ပါတယ်အဲ့ဒီလိုဖုံးပြီးတော့မူလာခဲ့ပြီးတော့ဒီနေရာမှာလည်းပဲဘုရားဖြစ်ခြင်းနဲ့စိတ်တွေကသိကုန်လုံးခဲ့နေသည့်အလျောသာဖျားဖြစ်မှလားမဖြစ်ဘူးလားဆိုတာကိုသိကျင်တဲ့အတွက်အဲ့ဒီနေ့မှာပဲအာဟာရသုံးဆောင်ပြီးလို့မိမိရဲ့လက်တော်မှာရောက်ရှိတဲ့ရှုခွက်ကိုနေတဲ့တရာမြစ်ထဲမှာသွားပြီးတော့အဋိဋ္ဌံပြီးတော့မျောလိုက်ပါတယ်အကယ်၍ဖျားစင်စစ်ဧကံဖြစ်ပါမူကားယင်ညာတို့သံသိပါစေသတည်းအဲ့ဒီတော့အဋိဋ္ဌံပြီးတော့မျောလိုက်တဲ့အခါမှာရှုခွက်သည်တော်ကြက်ကလေးများရေထဲမှာလွတ်လွတ်လွန်းလွန်းနဲ့ကူးသွားသလိုရေညာတို့အရှိန်တို့တဟုန်တို့ပြည့်ထွက်သွားပါတယ်အဲဒီလိုရေညာတို့ဆန်တက်သွားတဲ့အတိုင်းအမိကိုမြင်တဲ့အခါကျတော့လည်းပဲငါဒီဧကံမုချဘုရားစင်စစ်ဖြစ်လိမ့်မယ်လို့ယုံကြည်မှုတွေသိကိုပြင်ထန်သွားပါတယ်အဲဒါကြောင့်မလို့အဲ့ဒီသုဇာတတထေသမီးတို့ရဲ့ဒေနာဆိုတဲ့ညီကိုရွာကြီးကနေပြီးတော့ဟိုဘက်နေရတဲ့မြေကိုဖြတ်ကိုပြီးတော့ဂရာလို့ခေါ်တဲ့မြို့နယ်အပအဝဲယခုဗုဒ္ဓဂရာလို့ခေါ်တဲ့ဗောဓိဗုဒ္ဓဂရာလို့ခေါ်တဲ့ညောင်မင်းအုပ်စုရှိတဲ့တော်တန်ကလေးကိုကြွားမြန်းတော်မူခဲ့ပါတယ်အဲ့ဒီတော်တန်ကလေးရောက်တဲ့အခါကျတော့တင်တော်တဲ့ညောင်မင်းကြီးဒီဘင်းအောင်ကိုထိုင်ဝင်းပြီးတော့ထိုင်ပြီးတော့တရားထုတ်အဲ့ဒီလိုတရားထုံးရင်းနဲ့ပုပ်ပိနေဝတ္တနဲ့ဉာဏ်နေရဒီဘက်ဆက်ကိုဉာဏ်နေရဘလောက်ပင်အထုတ်ပင်အထုတ်ညာတော်လဲပဲဘလောက်ပင်ဇန်နေရဘေးရညာတော်လဲပဲဘလောက်ပဲဘိညာနေရဘေးရညာတော်လဲပဲသူရဲ့ဉာဏ်အမြင်မှာပုဂ္ဂိုလ်တ attva ငါဆိုတဲ့ပညာအမြင်မပြောက်ဘူးဖြစ်နေပါတယ်ဒါကိုခေါင်းကြီးတို့ယောဂီတွေကိုပြောကျင်တာပါဟုတ်ရဲ့လားဒီလိုဝိပဿနာတရားတော်အားထုတ်တဲ့အခါမှာဘလောက်ပဲကျင့်စဉ်နေခြင်းချင်းပညာအမြင်မပြောင်းသမျှကလပ်ပလုံးဝိပဿနာဉာဏ်ဖြစ်နိုင်ပါမလားဒါလေးကိုသတိထားဖို့ပြောတာပါနော်ဒီလိုဝိပဿနာဉာဏ်ဖြစ်ချင်ပါတယ်ဆိုရင်ပညာအမြင်ပြတ်အောင်မကြိုးစားရဘူးလားကြိုးစားရအောင်အဲ့ဒီလိုကြိုးစားလိုက်တဲ့အခါကျတော့ဟောအတိတ်ဘဝတန္တရာဆက်ဆက်ကျင်လည်လာခဲ့ရတဲ့ဘဝတွေပြန်ပြီးတော့အာယုံပြည့်ကြည့်လိုက်တဲ့အခါမှာဘယ်ဘဝပြီးဘယ်ဘဝဘယ်ဘဝကနေဘယ်ဘဝဒီဇာသူနေမှာဘုဇဏဝိဝေးဆိုတဲ့နောက်ဆုံးဖြစ်တဲ့ဆယ်ဘဝအထိပြန်ဆင်ခြင်သုံးသပ်လိုက်တိုင်းသုံးသပ်လိုက်တိုင်းပုဂ္ဂိုလ်တ attva တို့ရဲ့ဖြစ်စဉ်ကိုသာဉာဏ်နဲ့မှထင်ထင်ရှားရှားပေါ်ပေါက်လာခဲ့ပါတယ်ယောသဘောနာသဘောပရမတ်သဘောဆိုတဲ့ပရမတ်ထသဘာဝတွေကိုပေါ်ပေါက်ခွဲ့သိမြင်ခွင့်မရခဲ့ပါဘူးအဲဒီလိုမရခဲ့တဲ့အတွက်အဲ့ဒီပညာချက်ကနေပြီးတော့ပရမတ်အစီထောက်ယူဖို့မလိုဘူးလားလို့လားစီကောင်းစီတတ်ရလိုတဲ့ပုဂ္ဂိုလ်တယောက်ဒီနှံတို့ပဲတို့အရာကိုကြိတ်ပြီးတော့ပဲပတ်တို့နှံပတ်တို့ကိုစွန့်ပြီးတော့စီကိုထောက်ယူရသလိုနော်ပဲလုံးကလေးတွေနှာလုံးကလေးတွေကိုကြိတ်တာဒီဘာလို့ဖို့ကြိတ်တာလဲမေးတော့ဆီကိုကြိတ်ဆီကိုရကျင်လို့ကြိတ်တာဆီကိုရကျင်လို့ကြိတ်တယ်လို့ဆီကဘယ်မှာအောင်းနေတယ်လဲဆိုရင်ပဲလုံးနှာလုံးကလေးတွေထဲမှာအောင်းနေတာပါပဲလုံးနှာလုံးကလေးတွေထဲမှာအောင်းနေတယ်အဲ့ဒီဆီကိုယူတော့မယ်ဆိုရင်ဒီတိုင်းယူလို့မရပါဘူးပဲလုံးနှာလုံးဆိုတဲ့ နတ်ဘက်ဘက်ဘက်နဲ့အရိဒကထွက်တဲ့စီးနဲ့ကွဲအောင်ခွဲထုတ်ရပါတယ်ဟုတ်လားကွဲအောင်ခွဲထုတ်ရပါတယ်အဲ့ဒီလိုခွဲထုတ်လိုက်တဲ့အခါကျတော့မှဘက်ဘက်ကတတ်တစီးကတတ်တနတ်ဘက်ကတတ်တစီးကတတ်အဲ့ဒီမှာဘက်ဘက်တို့နတ်ဘက်တို့ကစံပြစ်ပစ္စည်းစီးကတော့ကိုလိုချင်တဲ့အနှစ်သာရပစ္စည်းအဲ့ဒီလိုစီတကောင်းစီသက်ရအောင်ကြိုးစားယူရတယ်လို့ပါပဲမိမိတို့ရဲ့တဏ္ဍာမကြီးလိုက်တဲ့အခါကျတော့ဘုရားမြတ်စွာဘုရားကာလကနေစပြီးတော့ဂဏိအထိပဂတိမျက်စိနဲ့မြင်နေရတာကတနည်းအားဖြင့်ပြောတော့ဘိညာဉ်နဲ့မြင်နေရတာကပုံမှန်တဏ္ဍပညာပုဂ္ဂတ္တဘာဆိုတဲ့ပညာဒါတွေကိုပဲမြင်နေရတာကိုနော်ပရမတ်မြင်ရတာလားပညာမြင်ရတာလားပညာမြင်ရတာအဲဒီပညာကိုရှုနေုံနဲ့လည်းပဲဝိပဿနာဖြစ်ပါမလားမဖြစ်ဘူးဒါဖြင့်ဝိပဿနာဖြစ်အောင်ပညာရှုရမလားပရမတ်ရှုရပရမတ်ရှုပြန်တော့လည်းပဲအခုနောက်တော့ကိုလိုချင်းနဲ့စီသည်ပယ်လုံးနှလုံးကလေးတွေထဲမှာရှိနေသလိုကိုလိုရှိတဲ့ပရမတ်ထတရားကလည်းပဲဟောဒီပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမဆိုတဲ့ပညာခန္ဓာကိုယ်ထဲမှာပဲမကိမ့်မလားကိမ့်နေပညာခန္ဓာကိုယ်ထဲမှာယောသဘာဝတွေရှိတယ်အနတ်ဘာဝတွေရှိတယ်ယုံတရားနံတရားတွေနဲ့ဟောဒီပုံမှန်တန်ဆိုတဲ့ပညာကြီးနဲ့ရောထွေးနေကြတာဟုတ်လားပဲလုံးနှလုံးကလေးတွေထဲမှာစီတည်ရှိနေတယ်လို့ဟောဒီပုံမှန်တန်ခန္ဓာပညာခန္ဓာကိုယ်ကြီးထဲမှာယုတ်တဘာဝနံတဘာဝလေးတွေတည်ရှိပြီးတော့နေပါတယ်ဟုတ်လားအဲ့ဒါကြောင့်မလို့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုရင်ပညာမကြည့်ပါနဲ့။ဘာမြောင်ကြည့်ရမှာလဲ။ခရီးပရမတ်တရားကလည်းဘယ်နေရာမှာရှိတော့ပုံမှန်တရံပညာကြည့်ရမှာရှိတာပါနော်။အဲ့ဒါကြောင့်မလို့စီရလိုတဲ့ပုဂ္ဂိုလ်ဒီပယ်လုံးနှမ်းလုံးကိုဆောင်းနေထဲပြီးတော့ကြိတ်ပြီးတော့မှနှမ်းဘက်ပယ်ဘက်နဲ့စီနဲ့ခွဲထုတ်ပြရတယ်လို့ဟုတ်လား။ပရမတ်အစ်စ်ပရမတ်စစ်ဓာတ်နှစ်ကိုလိုချင်တဲ့ပုဂ္ဂိုလ်ကလည်းပဲဟောဒီဘုံမတ္တရာပညာကြီးတဲ့ကနေပြီးတော့အနှစ်ကိုထုတ်ယူဖို့မလိုရဘူးလားလိုရလားဟုတ်ပြီအဲ့ဒီနည်းနဲ့ထုတ်ယူဖို့စူးစမ်းလိုက်တဲ့အခါမှာဘယ်နည်းနဲ့စူးစမ်းခဲ့ရသလဲဆိုရင်ဒီပဋိစ္စသမုပ္ပါဒ်နည်းနဲ့စူးစမ်းခဲ့ရတာပါနော်ဒီနေ့ခင်မာတော့ဘုန်းကြီးတို့ပရိသတ်တွေအနေနဲ့ဝိဇ္ဇာပိစယသင်္ခါရသင်္ခါရပိစယဝိညာဏလွယ်လွယ်နဲ့သိကွင့်ရနေတဲ့အခါကျတော့ဟာပရိစ္ဆေသမုပ္ပါဒရာလွယ်လွယ်လေးပါလားလို့ဒီလိုထင်ကောင်းထင်ကြမှာပါဒါပေမဲ့ပညာဒါပေမဲ့ပရမတ်ဆိုတဲ့တရားကိုလုံးဝမသိမမြင်သေးတဲ့အချိန်မှာပညာခန္ဓာကနေပြီးတော့ပရမတ်ခန္ဓာထုတ်ယူဖို့ဆိုတဲ့အလောက်ဟာဘလောက်ပင်မှန်းလိမ့်မယ်ဆိုတာဘုန်းကြီးပရိသတ်တွေတွေးကြည့်ရင်သဘောပေါက်တော့ပါတယ်နော်ဒါကပုံမှန်တန်ဆိုတဲ့ပညာကြီးတဲ့ကနေပြီးတော့ဝိပဿနာရဲ့ရှုခံဖြစ်တဲ့ပရမတ်အနှစ်ဓာတ်စိတ်တွေကိုဘလို့နီးနဲ့ခွဲထုတ်တယ်ဒါကလေးတွေကိုသဘောပေါက်အောင်ကြိုးစားလိုက်မယ်ဆိုရင်အဲ့ဒါပရိစ္ဆေသမုပ္ပါဒ်ကိုနားလည်သွားတာပါပဲဟုတ်ရဲ့လားကောင်းပြီဒါပြီခွန်ကြီးတို့အဲ့ဒီနီးနဲ့ပရိစ္ဆေသမုပ္ပါဒ်ကိုဖြစ်ပေါ်လာပေါ်ဖြစ်ပေါ်လာပေါ်ကလေးကိုခွန်ကြီးအနည်းထပ်မှန်ပြီးတော့ရှင်းပြပေးပါမယ်ဒီတော့ပရိစ္ဆေသမုပ္ပါဒ်နီးနဲ့ဖြစ်ပေါ်လာတဲ့တရားမှာဘုလူကစသည်လဲဆိုရင်အဝိဇ္ဇာကစပါတယ်ဘုလူကစသည်လဲဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးသည်ပရိစ္ဆေသမုပ္ပါဒ်တရားတော်ကြီးကိုဆင်ញံနှလုံးသွင်းတော်မူတယ်ဆိုတာဟာအခုလောဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့အစဉ်သက်အပြည့်အစုံသိပြီးမှဆင်ញံရတာလားမသိခင်ကတည်းကဆင်ញံရတာလားမသိခင်ကတည်းကဆင်ញံရတာပါနော်ဒီတော့ပရမတ်နှစ်ဓာတ်အစစ်ဘာမှမသိသေးတဲ့အချိန်အဲ့ဒီအချိန်ကလေးကိုအာယုံပြုတ်ကြည့်လိုက်ပေါ့ဉာဏ်ထဲမှာသိဖို့နေနေတာတာနာမည်ကလေးအဖြစ်နေတော့မှကြားတော့မကြားဖို့ပါဘူးเนาะနာမည်ဖြစ်နေတော့ကြားတော့မကြားဖို့ဘာဖြစ်လို့တော့အဲ့ဒီပရမတ်သဘောဆိုတဲ့သဘာဝတရားတွေယုံနာဆိုတဲ့သဘာဝတရားတွေအဲ့ဒီတရားတွေဟာစောစောကလေးကကွယ်ပြောက်လာခဲ့ပြီးပြီဘယ်တော့ကွယ်ပြောက်လာခဲ့တယ်လဲလို့ဆိုတော့ကသဗ္ဗဘုရားရှင်ကရောမြတ်ကြီးရဲ့သာသနာနောက်ပိုင်းသာသနာကွယ်တဲ့အချိန်ကနေစပြီးတော့ကွယ်ပြောက်လာခဲ့တာဟုတ်လားအဲဒီလိုမကွယ်ပြောက်လို့ ကသမဘုရားရှင်ကတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်ဒီမကွက်မပြောက်သေးလို့သူကလူကြသူကြနဲ့သူများလူလူပြောသူပြောနဲ့ကြားနာခွင့်ရပြီတော့သိကြရဒါပါဆိုရင်အဲ့ဒီရုပ်အဲ့ဒီနာအဲ့ဒီခန္ဓာအဲ့ဒီသစ္စာတရားကိုကိုယ်တိုင်ထိုးထွင်းသိမြင်တဲ့သဘောမျိုးလို့ခေါ်နိုင်ပါမလားမခေါ်နိုင်ဘူးเนาะအဲ့ဒါလို့ဆိုရင်သူရဲ့ဆောင်းရည်ယာနှုံးပြည့်ယုံကြည်စရာရှိပါမလား
ရှိပါပါ
ဒီတော့လုံးဝကွယ်ပျောက်ပြီးတဲ့အချိန်ကနေစပြီးတော့ဒီသဘာဝတရားတွေကိုဖော်ထုတ်တယ်ဆိုတော့မှဖျားလောင်းရဲ့စွန့်ရာယာနှုံးပြည့်ဖြစ်လာတာပေါ့ဒါကြောင့်သမ္မာသမ္ဗုဒ္ဓသိစရာရှိသမျှဒဇမကြတရားဘုံဉာဏ်ဖြင့်ဆရာမရှိမိမိအလိုလိုသာသိတော်မူသောမြတ်စွာဘုရားလို့ဂေါန္ဒတရားအနေနဲ့မြတ်စွာဘုရားကိုအာယုံပြုတ်ပြီးတော့ကြင်ညိုခဲ့ရတာမဟုတ်လားသိစရာရှိတဲ့ရုပ်သဘောနတ်သဘောခန္ဓာသဘောတွေကိုသိစရာဖြစ်တဲ့ဖြစ်သဘောပြည့်သဘောဒုက္ခသစ္စာသဘောတွေကိုဆရာမကိုတရားမူညာဖြင့်ကိုယ်တိုင်သာသိတော်မူခဲ့တဲ့မြတ်စွာဘုရားဘု து အကူညီမှမယူခဲ့ဘဲနဲ့သိလာခဲ့တာပါသောသောတော်ကပြောကြတဲ့အလာရကာလမတဲ့ဝိဒကရမဘုဒ္ဓတို့ဆိုတဲ့ပုဂ္ဂိုလ်ကြီးတွေကိုဆရာတင်ခဲ့တယ်ဆိုတာကလည်းပဲသူတို့စီကရတဲ့ပညာသည်သမထပညာသာဖြစ်ပါတယ်ဟုတ်ရဲ့လားဝိပဿနာနဲ့ပတ်သက်တဲ့ပညာတွေဆိုတစ်စီးတော်သိကိုမရခဲ့ပါဘူးတဲ့ဒါကြောင့်မလို့ဝိပဿနာနဲ့ပတ်သက်တဲ့လမ်းကြောင်းပေါ်မှာအာလရကလမဥဒကရမဗုဒ္ဓတို့ဆိုတဲ့ပုဂ္ဂိုလ်ကြီးတွေဟာဆရာဖြစ်တဲ့ရည်တည်ခွင့်ရပါမလားမရပါဘူ
း
ဆရာကိုမဟုတ်ပါဘူးเนาะဆရာမရှိဘဲနဲ့ကိုယ်ကိုယ်တိုင်ထိုးထွင်းပြီးတော့သိလာခဲ့တဲ့တရားတွေဖြစ်ပါတယ်အဲ့ဒါကိုယ်ကိုယ်တိုင်ထိုးထွင်းပြီးတော့သိလာခဲ့ဖို့ရန်အတွက်ပဲလုံးနှမ်းလုံးကလေးတွေတည်းကနေပြီးတော့เนาะဆီကိုရအောင်ကြည့်ယူရတယ်လို့ပောဂတ္တဝါတို့ရဲ့ဖြစ်စဉ်တွေကနေပြီးတော့ပရမတ်သဘောတရားကိုကြည့်ယူလိုက်တဲ့အခါအနှစ်ထုတ်ယူလိုက်တဲ့အခါကျတော့ဘာသွားတွေ့တယ်လဲဆိုရင်ပရမတ်ဆုံးကအဝိဇ္ဇာလို့သွားတွေ့ပါတယ်။ဘာကိုသွားတွေ့လဲ။တတဝါတွေတဘွားပြီးတဘွားတဘွားပြီးတဘွားဘလောက်ပဲဘဝတွေမြောင်မြတ်စွာခြင်းမြင်ခြင်းလည်းကြရညတော်လည်းပဲ။အဲ့ဒီခြင်းလည်းကြရတဲ့ဘဝတွေကိုတဲ့ပြန်ပြီးတော့စဉ်းစားနိုင်တဲ့တွေးတောနိုင်တဲ့သုံးသပ်နိုင်တဲ့အနေအထားဘလို့မှမရှိကြဘူးဒါကတစ်ချက်เนาะနောက်ဒီနေ့ကဘလောက်ပဲဘဝတွေမြောင်များစွာကျင်လည်ခဲ့ရရတော့လည်းပဲကျင်လည်ခဲ့ရတဲ့ဘဝဆိုတာကသစ္စာအမြင်နဲ့ကြည့်ရင်ဘာသစ္စာတယ်လဲဒုက္ခသစ္စာတွေသာဖြစ်ပါတယ်ဒုက္ခသစ္စာတရားတစုံတစည်းမြုံမှမရှိတဲ့အနေအထားเนาะဒုက္ခသစ္စာတဲ့ချမ်းသာစေချမ်းသာမှာဘာတခုမှမရှိတဲ့ဘဝတွေပါဒါပေမဲ့လို့လည်းပဲမိမိတို့ရဲ့စိတ်ထဲမှာကတော့ရလာတဲ့ဘဝကလေးတွေနဲ့မကျင်နိုင်ဖို့လားကျင်နိုင်နေလားရလာတဲ့ဘဝကလေးတွေနဲ့ကျင်နိုင်နေတဲ့မရခင်တော့ကတော့ရဖို့ရမျှော်လင့်နေရလာပြန်တော့လည်းပဲရလာတဲ့ဘဝကိုကျင်နိုင်တယ်နော်နောက်ဆုံးဟောဒီဘဝကြီးကိုဆုံးရမယ်ဆိုပြန်တော့လည်းပဲလုံလုံလားလားဆုံးရတာလားမဆုံးခြင်းပဲဆုံးရတာလားမဆွင့်ခြင်းမဆွင့်ရတာကိုကကိုရထားတဲ့ဘဝကလေးကိုမကျင့်တတ်လို့လားကျင့်တတ်လို့လားကျင့်တတ်လို့ကိုရထားတဲ့ဘဝကလေးကိုဆင်းရဲခြင်းလို့ထင်လို့လားချမ်းသာတဲ့တရားလို့ထင်လို့လားဆင်းရဲတဲ့တရားလို့ထင်ရင်ဒီဘဝကိုဆွင့်ရလဲဘာမှနော်အကြောင်းမရှိပါဘူးနှမျောစရာတွန့်တော်စရာတွေ့တာစရာဘာမှမရှိပါဘူးဒါပေမဲ့ဘုန်းတော်ပရိသတ်တွေတတ်တော်ရတယ်တတ်တော်ရတယ်လူနဲ့ပြမခွေးချင်းကဒိဋ္ဌာမအစကိုရတဲ့ဘောကလေးကိုဆုံးလို့ရတော့မယ်ဆိုရင်ဝမ်းသာသလားဝမ်းနေသလားဆုံးညင်လို့လားမဆုံးညင်လို့လားမဆုံးကျင်တာသိမလဲဘဝအပေါ်မှာဆင်းရဲခြင်းတရားထင်လို့လားချမ်းသာခြင်းတရားထင်လို့လားအထင်မှန်လားအထင်မှားလားအမှန်တိုင်းသိလို့လားမသိလို့လားဟောဒီလိုဆိုတော့ဖရာလောင်းကြီးဒီနေရာမှာပရမသုံးကောက်ချက်ချလိုက်နိုင်တဲ့တရားကဟောတတ္တဝါတွေကသူတို့ရဲ့ဖြစ်စဉ်အမှန်တရားကိုအမှန်တည်းမသိပါလားဒါပဲမဟုတ်လားတတ္တဝါတွေဒီသူတို့ရဲ့ဖြစ်လာခဲ့တဲ့ဖြတ်သန်းလာခဲ့ရတဲ့တွေ့ကြုံလာခဲ့ရတဲ့အဲ့ဒီအကျွေးအတွေ့အကြုံတွေကိုတဲ့ဘယ်သူမှအမှန်တိုင်းမသိကြဘူးဟုတ်ရလားဘယ်သူမှအမှန်တိုင်းမသိကြဘူးအဲ့ဒီတော့မသိခြင်းတွေပဲလေပါဠိလိုပါလေအဝိဇ္ဇာပါဠိလိုအဝိဇ္ဇာသူရဲ့နာမည်ရင်းကမောဟမောဟဆိုတာကတဝိဝရတဲ့သဘောရှိတဲ့မိုင်မဲတဲ့သဘောရှိတဲ့အမှန်တမ်းမသိတဲ့သဘောရှိတဲ့เนาะအဲ့ဒါဒီမောဟပဲဒါကြောင့်မလို့ မောဟတရဇဂလုံးကအဝိဇ္ဇာဆိုတဲ့ဇဂလုံးနဲ့ပြောင်းလဲပြီးတော့သုံးဆပြီးမဲ့လို့လည်းပဲအတိတ်ပဲချင်းကတော့အတူတူပဲလို့ဒီလိုမှတ်လိုက်ပါသေပင်သေးတဲ့တရားတွေကိုမသိခဲ့ကြဘူးအဲ့ဒါဒီလိုလဲမောဟအဝိဇ္ဇာဆိုတဲ့မောဟနော်ဒီတော့ဘုရားတော်ကစဉ်းစားတယ်ဒီနေရာမှာဆင်းခြင်းနဲ့နှလုံးသွင်းတယ်အော်တတဝါတွေဟာတဘွားပြီးတဘွားကျင်လည်လာခဲ့ရတာအဲ့ဒီကျင်လည်လာခဲ့ရတဲ့ဘဝတွေပြန်ပြီးတော့ခြုံငုံပြီးတော့သုံးသပ်ကြည့်လိုက်မယ်ဆိုရင်ဒီအချိန်မှာဘုရားတော်ရဲ့တဏ္ဍာမဝိပဿနာဉာဏ်ဖြစ်ပြီလားမဖြစ်သေးတဲ့အတွက်ဒုက္ခသစ္စာဖြစ်ပြဒုက္ခသစ္စာကိုသိနေပြီလားမသိသေးပါဘူးအမှန်နဲ့ဒီလိုလေးသဘောပေါက်လိုက်ပါနော်ဒုက္ခသစ္စာကိုသူမသိသေးပါဘူးမသိသေးပေမဲ့လို့လည်းပဲဒုက္ခသစ္စာဆိုတဲ့ခန္ဓာရဲ့ဖြစ်စဉ်ကိုမသိသေးပေမဲ့လို့လည်းပဲတတဝါးတွေတဝါးပြီးတဝါးကျင်းလည်လာခဲ့ရတဲ့အခါကျတော့ပညာနေနဲ့တင်စားပြီးတော့ကြည့်မယ်ဆိုရင်တောင်မှဘဝတကွရဲ့အစနဲ့အဆုံးခြုံမိငုံမိအောင်တင့်မြင်နိုင်တဲ့ပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမဘဝသည်ချမ်းသာစေချမ်းသာမှာဘာတခုမှမတွေ့ရပဲပဲဟုတ်တယ်မဟုတ်လားအကြောင်းမျိုးမျိုးနဲ့ဒုက္ခမျိုးစုံနဲ့ကျင်လည်လာခဲ့ရတဲ့ဘဝတွေကသာဖရာလောင်းကြီးဉာဏ်ထဲမှာမပေါ်ဘူးလားပေါ်လားလျှရတဲ့ပြတ်တကွတကွင်းကလေးကိုကြည့်မယ်ဆိုလို့ရှိရင်တော့ဩသားနဲ့သမီးနဲ့ဇနီးနဲ့ခင်ပွန်းနဲ့ဆွေနဲ့မျိုးနဲ့ပြောလိုက်ပါလေရတာချမ်းသာစရာလို့ခွင့်တော်ပရိသတ်တွေထင်စရာမရှိဘူးလားရှိလားဒါပေမဲ့လို့လည်းပဲသာသမီရှိလို့သာသမီအတွက်ချမ်းသာလို့ထင်ပေမဲ့လို့လည်းသာသမီအတွက်အကြောင်းပြပြီးတော့သာသမီအကြောင်းပြပြီးတော့ချမ်းသာတဲ့ချမ်းသာနဲ့သာသမီအကြောင်းပြပြီးတော့ဆင်းရတဲ့တောကပရိဒေဝဘလူကများတော့တောကပရိဒေဝဆိုတဲ့အပူတွေကမများဘူးလားများလားသာရှိတဲ့သူသာကြောင့်ပူရတာပဲသမီရှိတဲ့သူသမီးကြောင့်ပူရတာပဲပစ္စည်းရှိတဲ့သူပစ္စည်းကြောင့်ပူရတာပဲငင်းငင်းချမ်းချမ်းနေရတယ်လို့မှမရှိပဲပဲဟုတ်တယ်မလားဘူလောင်မှုသောကနေတဲ့ဘူလောင်မှုသောကတွင်နဲ့တနေ့တနေ့နေရတာကိုပဲလည်းရင်ဘူလောင်မှုသောကတွင်နဲ့ပြောနေရဆိုနေရတာကိုပဲလည်းမိမိရဲ့စိတ်ထဲမှာမကျင်တတ်ဘူးလားကျင်တတ်နေလားအပူနဲ့ကျင်တတ်နေကြတာဘာနဲ့ကျင်တတ်နေကြလဲအင်းငိမ့်လို့ဘုန်းတော်ပရိသတ်တွေငြိမ်းချမ်းမှုနဲ့ကျင့်တတ်နေကြတာလားပူလောင်မှုနဲ့ကျင့်တတ်နေကြတာပူလောင်မှုနဲ့ကျင့်တတ်နေကြတာငရုတ်သိကြတဲ့ပုဂ္ဂိုလ်တွေငရုတ်သိစားတဲ့အခါကျတော့မစက်ဘူးလားစက်စက်ပင်ဆံကြတော့လည်းတရှိရှိတရှဲကျဲကြားတဲ့ကနေပြီးတော့မကျင့်တတ်ဘူးလားကျင့်တတ်ကျင့်တတ်နေတာတကယ်ကောင်းလို့ကျင့်တတ်တာလားကိုယ်ကိုယ်တိုင်ကကြိုက်လို့ကျင့်တတ်တာလားကောင်းလို့ကျင့်တတ်တာမဟုတ်ဘူးနော်ကြိုက်လို့ကျင့်တတ်တာဟုတ်တယ်မဟုတ်လားငရုတ်သီးကြိုက်တဲ့ငရုတ်သီးကြိုက်လို့ငရုတ်သီးစားတဲ့ပုံကိုကျင့်တတ်နေတာဒီကောင်းလို့ကျင့်တတ်တာလားကြိုက်လို့ကျင့်တတ်တာလားသားနဲ့ပြောသမီးနဲ့ပြောဇနီးနဲ့ပြောခင်ပွန်းနဲ့ပြောသူတို့အတွက်လောက်ကဲဆောင်ရွက်နေရတာကလေးတွေနဲ့ပြောသူတို့အတွက်ပူရပင်ရတာကလေးတွေကိုပဲကိုကိုကိုဂုဏ်ယူပြီးတော့ငါဒီသားရဲ့တာဝန်ဘလောက်ကြည်အောင်ထမ်းဆောင်နိုင်တယ်သမီးတာဝန်ဘလောက်ကြည်အောင်ထမ်းဆောင်နိုင်တယ်ငါသားသမီးငါသမီးတွေအတွက်ဟောအမွေးဥစ္စာတွေဘလောက်ရအောင်ငါရှာဖွေပေးထားနိုင်တယ်ဒါလေးတွေနဲ့မကျင်တတ်ဘူးလားကျင်တတ်နေလားကျင်တတ်မကျင်တတ်ညာတော့လည်းပဲတက်တက်သာသာနဲ့နေကြရတာလားတောကပရိဒီဝါပေါင်းများစွာနဲ့နေကြရတာလားတောကပရိဒီဝါဒုက္ခဒေါမနတဥပယတာဘဝတဲ့ဘဝတဲ့မှာဒီငါးမျိုးကအချုပ်ပဲဘယ်လိုလဲတောကပရိဒီဝါဒုက္ခဒေါမနတဥပယတာတရားပဒမျိုးနဲ့ချုပ်ထားတော့ဘေဘုံဘဘောဘေထာတာရရတော့ကကျင်းတဲ့ဘောရဲ့လို့အရိယာမဖြစ်သေးသည်မြကာလပတ်လုံးဒီငါးမျိုးရှိနေသေးတယ်ဟုတ်တယ်မဟုတ်လားအရိယာမဖြစ်သေးသည်မြကာလပတ်လုံးဒီငါးမျိုးရှိနေသေးတယ်ဒီတော့ဘေဘုံဘဘောဘေထာနာပဲရရနေတတူကမိုးလင်းကနေမိုးချုံတော့ကဆိုတဲ့ဆိုရင်မှုလေးတွေနဲ့မတွေ့ရဘူးလားတွေ့နေရလားပရိဒီဝဆိုတဲ့ငိုကြွေးရမှုလေးတွေနဲ့ကျင်းတဲ့ဘောရှိရလားဒုက္ခဆိုတဲ့ကိုယ်ကြီးဆင်းရဲမှုတွေလွတ်တဲ့ဘဝရှိရလားဒေါမနတာဆိုတဲ့ဆင်းရဲမှုတွေငြိမ့်တဲ့ဘဝရှိရလားဥပါယတာဆိုတဲ့ပင်မဆင်းရဲမှုတွေကိုလည်းရှောင်လို့ရရလားဒါကဘဝတိုင်းဘဝတိုင်းမှာမလို့မသိသိကြုံနေရတာဒီ၅ပါးပဲဘယ်သူတွေတယ်လဲဒေါကပရိဒေဝပထမပါလေဘဝတိုင်းဘဝတိုင်းမှာဒီ၅ပါးနဲ့အထွတ်မတတ်ဘူးလားတတ်ထားလားပြန်ပြောဘလူတွေတော့သောကပရိဒေဝဒုက္ခဒေါမနတာဥပါယအဲ့ဒီ၅မျိုးနဲ့ပြောတယ်ဆိုတာကလည်းဒီ၅မျိုးနဲ့ပြောနေကြတာပဲဟုတ်တယ်မလား ပြောတယ်ဆိုတာလေဒီ၅မျိုးနဲ့ပြောနေကြတာပဲကျင့်တတ်တယ်ဆိုတာလေဒီ၅မျိုးနဲ့ကျင့်တတ်နေကြတာပဲခင်နေမင်းနဲ့ဆိုတာလေဒီ၅မျိုးနဲ့ခင်နေကြမင်းနေကြတာပဲနော်ကိုချင်းကနေတဲ့ပုဂ္ဂိုလ်အတွက်ဒုက္ခဆိုတဲ့ကိုယ်ရှင်ဆင်းရဲမှုတွေဘလောက်ပဲဖြစ်ဖြစ်ဘုန်းတော်ပရိသတ်တွေဆင်းရဲတယ်လို့ထင်ရလားမကျင့်တတ်ဘူးလားကျင့်တတ်နေလားသူတို့တွေပူရပင်ရတဲ့ဒေါ်ဆိတ်ဆင်းရဲရတဲ့သူတို့တွေမျှဝေခံစားရတဲ့ဣတုပူအမျှဆိုတဲ့စိတ်ကလေးတွေနဲ့ပရိဒေပေတုအေတုပုံများတဲ့စကလေးတွေနဲ့ဒေါမနတာစိတ်တွေဆင်းရဲခြင်းဖြစ်နေရတာလေခွင်းတော်ပရိသတ်တွေဘလောက်ပဲစိတ်တွေဆင်းရဲဆင်းရဲအဲ့ဒီဆင်းရဲမှုတွေကိုချစ်ခင်နှိမ့်သက်တဲ့ပုဂ္ဂိုလ်တွေအတွေ့မျှဝေပြီးတော့ဆင်းရဲခြင်းဖြစ်တဲ့အတွက်မကျင်နာဘူးလားကျင်နာသူတို့တွေသူတို့စိတ်ဆင်းရဲစရာကလေးတွေဖြစ်လာကိုကဝင်ပြီးတော့စိတ်ဆင်းရဲမှမပြလိုက်ဘူးဆိုရင်ပဲကိုတာဝန်မကျေတယ်လို့လို့ပထရဝလားထင်ရသူတို့ဆင်းဆင်းရဲနေတဲ့အချိန်မှာကိုယ်ကိုယ်တိုင်ရောပြီးတော့ဆင်းဆင်းရဲမှုမပြလိုက်ရရင်ကိုပဲဘုရားပရိသတ်ကြီးကျင့်တာလားကိုယ်တော်မကြည်ဘူးလို့မခံစားရဘူးလားခံစားရလားကိုယ်ကလည်းကိုယ်တော်မကြည်ဘူးလို့ခံစားရတယ်လို့ကိုချစ်ခင်နှစ်သက်အပ်တဲ့ပုဂ္ဂိုလ်ကလည်းပဲသူတို့ဆင်းဆင်းရဲနေတဲ့အချိန်မှာကိုယ်ကလည်းသူတို့အတွက်မျှဝေပြီးတော့ဆင်းဆင်းရဲမပြဘူးဆိုသူတို့ကတော့ကျင့်တတ်ရလားအဲ့ဒီတော့လည်းဘာလို့ရတော့သူတို့တည်းမျှဝေပြီးတော့ဆင်းဆင်းရဲပြလိုက်ရတာပဲဒီလိုမဟုတ်လားသူတို့တွေကမျက်နှာကလေးတွေညိုနေတဲ့အချိန်မှာကိုကလည်းပဲပြုတ်နေလို့ရပါဘူး။သူတို့မျက်နှာညိုနေရင်ကိုကလည်းဝင်ပြီးတော့မျက်နှာညိုပြရတယ်။သူတို့တွေမျက်ရည်ဆန်းဆန်းဆန်းဆန်းဖြစ်နေရင်ကိုကလည်းပဲမျက်ရည်လေးတော့ဝိုင်းပြလိုက်ရတယ်။ဟုတ်လား။သူတို့တွေကပူလောင်မှုတွေနဲ့ပရိဒေဝမိတွေတောင်းတောင်းနေတဲ့အချိန်မှာကိုကလည်းပဲပြာရာလေးတွေခတ်မပြလိုက်ရဘူးလားပြလိုက်ရလား။သူတို့တွေကပြေးလွှားပြီးတော့ပင်မဆင်းရဲနေတဲ့အချိန်မှာကိုကအိပ်ရာထဲမှာဇင်းနဲ့နှက်နေလို့ရရလား။ကိုယ်လည်းပဲအပင်မဝင်ပြီးတော့မခံလဲရဘူးလားခံလဲရလားခံလဲရတာဘောဒီလိုမဟုတ်လားအဲ့ဒီတော့ဘုန်းကြီးပရိသတ်တွေဒီလောက်တွေလုံနေရတာနဲ့ကိုပဲမိမိတို့မှာတာဝန်တရားအနေနဲ့ကျင့်နေပြီးတော့ဩငါဟာသားရှိတဲ့ဟာသားအတွက်ငါတာဝန်နေကြည်တယ်သမီးအတွက်ငါတာဝန်နေကြည်တယ်ဇနီးအတွက်ခင်မောအတွက်ငါတာဝန်နေကြည်တယ်ဆိုပြီးတော့အဲ့ဒီလိုအပင်မဆင်းရဲခံနေရတာကိုပဲဝမ်းမြောက်ဝမ်းသာကောင်းမယူဘူးလားကောင်းယူနေကြလားငြိုသည်ကြက်တဲ့ပုဂ္ဂိုလ်သည်စပ်ပြီးဆန်ကြတယ်လဲသဘောကျကျင်တတ်တယ်လို့ဒီလိုမလားဒီလိုပဲနော်အမှန်ကန်တတ်မသိလို့တဏှာကိလေသာတရားနဲ့လွှမ်းခြုံရစ်ပတ်ခံထားရတဲ့ပုဂ္ဂိုလ်များဟာလည်းပဲဘလောက်ပဲသောကပရိဒေဝမိတိတောက်လောင်ရတောက်လောင်ရအဲ့ဒီတောက်လောင်နေရတဲ့ဘဝကိုပဲမကျင်နိုင်ဘူးလားကျင်တတ်နေကြလားကျင်တတ်နေကြတာပဲဒါကဒုက္ခကိုဒုက္ခလို့ထင်ရလားဘာဖြစ်လို့ဒုက္ခလို့မထင်သလဲ။အော်ကိုခံရတဲ့ဒုက္ခကတားအတွက်ခံရတဲ့ဒုက္ခ၊သူများအတွက်ခံရတာမှမဟုတ်ပဲပဲ။သူများအတွက်ဆိုရင်တော့ဒီဒုက္ခငါခံခြင်းမှခံမှာပေါ့။ဒါပေမဲ့တားအတွက်ခံရတာငါတန်တယ်။ဟုတ်လား။သမီးအတွက်ဒုက္ခခံရတာတန်တယ်။ဇနီးအတွက်ဒုက္ခခံရတာတန်တယ်။ခင်မုန်းအတွက်ဒုက္ခခံရတာတန်တယ်။မဆိုင်တဲ့သူတွေဒုက္ခခံရတာဆိုရင်တော့မတန်ဘူး။ဒီလိုမလားဘူးလားလား။အဲ့ဒါကြောင့်သာသမိစနေခင်မောင်းနဲ့ဘလောက်ပဲဒုက္ခတွေများများကိုယ်စိတ်ထဲမှာဒုက္ခလို့ထင်တာလားတန်တယ်လို့ထင်တာလားငါကအိန်တော်စုရဲ့ခေါင်းဆောင်ငါကအိန်တော်စုရဲ့အိမ်ဦးနှံဒီဒုက္ခတွေငါမှမကင်ဘလို့ခံမာတော့ဘောနပရိသတ်တွေနော်အဲ့ဒီလိုဒုက္ခခံနေရတာကိုပဲဂုံယုံဝင်ကြွားစွာနဲ့လက်မမထောင်မလားထောင်လားထောင်နေကြတာပေါ့ဟုတ်လားဘလောက်ပင်ကျင့်တတ်ပင်ကျင့်တတ်နေ냐တော့လဲဘလောက်ပင်ဂုံယုံပင်ဂုံယုံနေကြ냐တော့လဲပဲသူတို့ရဲ့တဏ္ဍာရှိတဲ့အခါတော့သောကဆိုတဲ့ဒုက္ခတွေလည်းအများကြီးပရိဒေဝဆိုတဲ့ဒုက္ခဒုက္ခဆိုတဲ့ဒုက္ခဒေါမနတဆိုတဲ့ဒုက္ခဥပါယတဆိုတဲ့ဒုက္ခဒီကြတဲ့ကမှာဝဏတေဆိုတဲ့ဒုက္ခတွေလည်းမရှိဘူးလားရှိလားအဲ့ဒါကိုဘုရားလောင်းကြီးကနော်ဟိုးဘုံခုနစ်ဆင့်ပြတ်တက်ကြီးဘောကနေပြီးတော့အောက်မှာသွာလာနေတဲ့ပုဂ္ဂိုလ်တွေရဲ့ချွေတိတိကြပြီးတော့နေပူထဲမှာပင်ပင်ပန်းပန်းဆင်းဆင်းရဲရဲနဲ့သွားလာလှုပ်ရှားနေတာကိုအပေါ်ကကြည်ပြီးတော့သဘောပေါက်နေတကယ်တို့ဖះလောင်းကလည်းသဘောပေါက်သွားတာဟုတ်တယ်မဟုတ်လားဘယ်ညံနဲ့သဘောပေါက်တာလဲမေးရင်ပောပိနိဗ္ဗာန်လုံးတိညံဒိဗ္ဗစကုညံအဲ့ဒီညံနေနဲ့ကြည်ပြီးတော့သဘောပေါက်တာနော်အဲ့ဒီညံအကူညီနဲ့သဘောပေါက်တာဒီလိုမဟုတ်လားဘယ်ညံအကူညီနဲ့သဘောပေါက်တော့ဘုရားပရိသတ်တွေကတော့ရေရွတန်းတန်းနေတဲ့အခါကျတော့အဲ့ဒီတော့သဘောမပေါက်ဘူးပေါ့လေနော်။ဘာဖြစ်လို့တော့ကိုကဘဝထဲရောက်နေတာကိုဘဝထဲရောက်နေတဲ့အခါကျတော့ကိုသဘောပေါက်ရင်တရားတစ်ပြည့်ခိုက်တဲ့ကာလပဲသဘောပေါက်မယ်။အစနဲ့ဆိုသဘောမပေါက်ပါဘူး။ ဖះလောင်းကဒီအချိန်မှာပုတ်ပြီးနေပါသာလုံးတိညာနေပါစကုညာတို့ရဲ့အကူကြီးနဲ့ပြတ်တကြီးဘောကနေပြီးတော့စောင့်ပြီးတော့ကြည့်နေသလိုဘဝရဲ့အစအဆုံးအစလည်းအဆုံးသုံးမျိုးလုံးကိုခြုံငုံပြီးတော့ကြည့်လိုက်တဲ့အခါကျတော့ဩဘဝတဲ့ဘဝတဲ့ဟာဒုက္ခဘဝရှိမှမရှိပဲပဲဘာဘဝတွေတဲ့တော့ဒုက္ခဘဝတွေကြည့်တာဖြစ်ပါလားဟုတ်တယ်မလားဒါဝိပဿနာဉာဏ်တော့မဖြစ်သေးဘူးနော်ယုံနာသဘောကိုလည်းမသိသေးဘူးမသိသေးပေမဲ့လို့လေဘဝဆိုတာဒုက္ခဘဝတွေပါလားဘဝဘုံဆိုတာဒုက္ခဘုံတွေပါလားသဘောမပေါ်ဘူးလားပေါ့လားပေါက်သွားပြီပေါက်သွားညတော့လေအခုချိန်ကျမှဒုက္ခလို့သဘောပေါက်ပြီမယ်ကိုကိုယ်နဲ့ဘဝနဲ့မှနေတဲ့အခါကျတော့ဒုက္ခလို့သဘောပေါက်သလားမပေါက်ဘူးလားမပေါက်လို့လည်းမကျင်တတ်ဘူးလားကျင်တတ်နေလားဒုက္ခမှသိလို့ကျင်တတ်တယ်လားမသိလို့ကျင်တတ်တယ်လားမသိတာဒီဘလူတဲ့တော့သကလုံးတစ်လုံးရသွားပြီဟုတ်တယ်မလား။အော်တတ္တဝရရဲ့တဏ္ဍာမှာဒုက္ခခံစားနေရပေမဲ့ဒုက္ခလို့မထင်ဘူး။အဲ့ဒါဘာလို့ကြောင့်တော့အဝိဇ္ဇာကြောင့်။နော်အဝိဇ္ဇာကြောင့်။အဝိဇ္ဇာဆိုတဲ့စကလုံးလေးတကလေးတစ်လုံးဖျားလောင်းတော်ကောင်းကြီးသည်ဉာဏ်နဲ့မှမပေါ်ဘူးလားပေါ်လားလား။အဲ့ဒါခန္ဓာတော့ကပဲလုံးနှလုံးကလေးတွေတဲကနေပြီးတော့စီကလေးကျိတ်ပြီးတော့နှမ်းပတ်နဲ့စီနဲ့ခွဲယူရသလိုဟုတ်လား။ပဲလုံးနှမ်းလုံးကလေးတွေကိုကြိတ်ပြီးတော့အဲ့ဒီတက်ကနေပြီးတော့ပဲပတ်နှမ်းပတ်နဲ့စီနဲ့ခွဲထုတ်ပေးရတယ်လို့ဘဝတွေကမျိုးမျိုးကြည်ပြီးတော့ဒီဘဝကြည်လိုက်နတ်ဘဝကြည်လိုက်ဗြဟ္မာဘဝကြည်လိုက်ခွဲချင်းကတိစ္ဆာဘဝကြည်လိုက်ဘဝမျိုးမျိုးကိုကြည်အဲ့ဒီလိုကြည်ပြီးတဲ့အခါကျတော့အဲ့ဒီတက်ကနေစီနဲ့ထောက်ယူလိုက်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေတကယ်အမှန်တရားသည်တခြားတရားတွေ့တာလားအဝိဇ္ဇာတရားတွေ့တာလားအဝိဇ္ဇာဆိုတဲ့တရားကြောင့်ဟောဒီဘဝထဲမှာနေကြတာမင်းကြီးမညူပဲနဲ့ပင်မတယ်လို့မထင်ပဲနဲ့ပျော်ပျော်ရွှင်ရွှင်သူတို့နေနိုင်ကြတာတခြားကြောင့်လားအဝိဇ္ဇာကြောင့်လားအဝိဇ္ဇာကြောင့်ပါပဲဒါကြောင့်မလို့အဲ့ဒီဒုက္ခတွေခံနိုင်တာဘလို့ကြောင့်ခံနေတာတော့အဝိဇ္ဇာကြောင့်အဝိဇ္ဇာကဒုက္ခဖြစ်ခြင်းရဲ့အကြောင်းတခြားလားသမုဒိယသစ္စာလားအဝိဇ္ဇာသည်သမုဒိယသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားပါလားသစ္စာတစ်လုံးပရမသုံးသိသွားလိုက်တာဒီလိုမလားဒါကြောင့်ဘုရားတော်ကြီးဆင်ခြင်တဲ့အချိန်တုန်းကဘယ်သစ္စာကစတွေ့တယ်လဲဆိုရင်ခွန်ကြီးတို့အမြင်မှာတော့ဟောဒီအဝိဇ္ဇာဆိုတဲ့သမုဒယသစ္စာကနေစပြီးတော့တွေ့လိုက်တာပဲဟုတ်တယ်မလားအဲ့ဒီလိုတွေ့တဲ့အခါကျတော့အဲ့ဒီသမုဒယသစ္စာရဲ့မြင်မှာဘဝရဲ့ဒုက္ခဆိုတဲ့စကားလုံးမတွေ့ဘူးလားတွေ့လားတွေ့ပေမဲ့အဲ့ဒီဒုက္ခဒီတခြားဒုက္ခလားပြဉ္ညာဒုက္ခလားပြဉ္ညာဒုက္ခဟုတ်တယ်မလားအဲ့တော့ပရမသောတွေ့တာကတော့ဒုက္ခကိုစတွေ့တာပဲဒါတော့အမှန်ပဲနော်သောသောပရမသုံးတွေ့တဲ့ဒုက္ခသည်တခြားဒုက္ခလားပညာဒုက္ခလားပညာဆိုတဲ့ဒုက္ခကိုကြည့်ပြီးတော့မှအဲ့ဒီပညာတို့ဆိုတဲ့ဒုက္ခကြီးကိုရအောင်ဘယ်လိုကနေပြီးတော့ဖန်တီးပေးနေတယ်လဲဆိုရင်အဝိဇ္ဇာကနေဖန်တီးပေးနေတာအဲ့ဒီအချိန်ကျတော့ပညာလားပရမတ်ဆိုင်သွားတာလားပရမတ်ဆိုင်တာကတော့သမုဒိယကနေစဆိုင်တာသစ္စာမြင်တာကဒုက္ခသစ္စာကစမြင်တာဒီလိုလေးတော့မှတ်ထားပါတော့နော်ဒါသစ္စာကစမြင်တော့ဒုက္ခသစ္စာကစမြင်တယ်ဒါပေမဲ့ဒုက္ခသစ္စာမြင်တဲ့အချိန်မှာပညာဆင်းရတာရှိပါသေးတယ်ဟုတ်လားအဲဒီတော့ပရမတ်ဆိုင်သွားတာကဘယ်သစ္စာကစဆိုင်တော့သမုဒိယသစ္စာဆိုတဲ့ဝိဇ္ဇာကိလေသာဟုတ်လားကောင်းပြီမသိမှုဆိုတဲ့ဝိဇ္ဇာကိလေသာကြောင့်အဝိဇ္ဇာကိလေသာတတ္တဝါတို့ရဲ့တဏ္ဍာမှာရှိတယ်ဆိုတာမထင်ကြဘူးလားထင်ကြသွားလားအဲဒီဝိဇ္ဇာတရားကရှိတဲ့အခါကျတော့အဲဒီဝိဇ္ဇာတရားကြောင့်ဒုက္ခဘလောက်ပဲခံစားပင်ခံစားနေရညတော့လည်းပဲအဲ့ဒီဒုက္ခတွေကိုဒုက္ခမှန်သိသလားမသိဘူးလားမသိပါဘူးเนาะခွန်ကြီးတို့ပင်လယ်ကမ်းခြေမှာဟောဧည့်သည်အလာသွားများတဲ့ပင်လယ်ကမ်းခြေလေးတွေကိုကြည့်လိုက်မယ်ဆလို့ချင်းရင်ညနေသောအချိန်ခါမှာဆောတဲ့ပုဂ္ဂိုလ်ပြေးတဲ့လှတဲ့ပုဂ္ဂိုလ်ရေကစားတဲ့ပုဂ္ဂိုလ်စားတဲ့တောက်တဲ့ပုဂ္ဂိုလ်တွေနဲ့ပင်လယ်သဲတော်မြင်ကိုကြည့်ရင်နဲ့ရှုပ်ပွားညစ်ပတ်ပြီးတော့မနေဘူးလားနေလားเออဒါပေမဲ့ညအချိန်ရောက်တဲ့အခါကျတော့ပင်လယ်ရေကတက်မြုပ်သွားတယ်မနေ့ကျတော့ပင်လယ်ရေလေးပြန်ဆင်းသွားတယ်မနေ့စောစောများကမ်းခြေကလေးကိုလမ်းလျှောက်ထွက်လာလိုက်မယ်ဆိုရင်ညကတော့ငါဘလောက်ပဲရှုပ်ပနေပေမဲ့လို့လည်းပဲမနေ့ရောက်တဲ့အခါကျတော့ရှင်းလင်းပြီးတော့မနေဘူးလားရှင်းရတယ်ထထနဲ့တော့ညစ်ပတ်နေတဲ့နေရာကနေပြီးတော့မနေ့စောစောကျတော့တခါတည်းလှိုင်းတော့ကလေးတွေကြာပြီးတော့တဲတော်မြင်ဖိုးဖိုးကလေးမတွေ့ရဘူးလားတွေ့ရလားညပဲကြည့်တော့ရှုံးနေတယ်မနေ့စောစောကြည့်တော့ရှင်းနေတယ်ဟုတ်လားဒါတော့မနေ့တယ်မနေ့တယ်ထားတာကြည့်တဲ့အခါတော့အော်သက်တော်မြင်ကလေးကဖိုးဖိုးကလေးအိမတန်တာယာတာတာယာနှစ်သက်ဖွေရဖြစ်တဲ့သက်တော်မြင်ကလေးလို့မထင်ရဘူးလားထင်ရအဲ့ဒါတော့ထင်ရဘယ်လိုကလုပ်ပေးတာတော့ ပင်လဲလှိုင်းရေပြင်ကလုံပေးလိုက်တာပါပင်လဲလှိုင်းကလုံပေးလိုက်တာပါဟုတ်လားအဲ့တော့ဘုန်းတော်ပရိသတ်တွေကလည်းဘဝတစ်ခုရလာတယ်ရလာတယ်ရလာတဲ့ဘဝသည်ပရမတ္တနည်းငြိငွေစရာသိမ့်မတွေ့သေးဘူးဒုက္ခသိမ့်မတွေ့သေးဘူးနောက်တနည်းနည်းနည်းတွေ့လာပြီနောက်တနည်းနည်းနည်းတွေ့လာပြီ10နှစ်အတော်တွေ့လာပြီအနည်း20အတော်တွေ့လာပြီ30 40 50 60လောက်ရောက်တဲ့အခါတော့ပြန်ကြည့်လိုက်တဲ့အခါတော့ဟာဘဝဆိုတာဒုက္ခဘဝဟုတ်မှမဟုတ်ပဲဒုက္ခဒေသပါလားလို့သဘောမပေါက်ဘူးလားပေါက်လားဘယ်ကြမှာပေါက်တော့အသက်50 60 80အဲ့ဒီကြမှာပေါက်တာဟုတ်တယ်မလား20 30နဲ့အဲ့ဒီလိုသဘောပေါက်ရင်လားမပေါက်ခဲ့ပါဘူး20 30နဲ့မပေါက်ခဲ့ပါဘူးเนาะအသက်50 60 80တချို့ဆို50 60တော့မပေါက်သေးဘူး80 80သေကံဒီကာလကြမှာဟာတို့ဖြတ်တန်းလာခဲ့ရတဲ့ဘဝဟာဒုက္ခဘဝတွေပါလားဒီကြမှာသဘောပေါက်တာမလားသဘောလဲပေါက်တော့ဝိညာဉ်လဲချုပ်ဟုတ်တယ်မလားဝိညာဉ်ချုပ်လို့တော့ဘဝအသိပြန်စားတဲ့အခါကျတော့ဘယ်မလဲဒီဒုက္ခတွေရှိတယ်လို့တော့မှပြန်သတိရရလားဘာမှမဖြစ်တယ်လို့ဘာမှမဆိုင်တယ်လို့မထင်ရဘူးလားထင်ရလားအဲ့ဒီတော့ဘာဖြစ်တော့ဘဝကိုစားကပြန်စားတဲ့အခါကျတော့တခြားနဲ့စားရလားမြုံနေခြင်းနဲ့စားရလားဒုက္ခဆိုတာကိုစိတ်ထဲမှာထဲ့တော်တွေ့ရလားဒုက္ခချမ်းသာရဖို့ရံပဲမြုံနေခြင်းနဲ့မထားဘူးလားထားလားအဲ့ဒီတော့ဘဝတစ်ခုအသိပြန်ရလားလဲဒုက္ခလို့ထင်လိုက်ဘဝဆုံးကနေကြတော့ဒုက္ခတဲ့သဘောပေါက်သွားလိုက်သဘောပေါက်မဲ့မှမကြမ်းသေးဘူးဘဝတွေနေကောင်းချုပ်သွားပြန်ပြီနောက်ဘဝအသိပြန်စပြန်ပြီတခြားလည်းအမြင်နဲ့စရလားဒုက္ခအမြင်နဲ့စရလားဒါတော့ဘဝတစ်ခုဘဝတစ်ခုပြောင်းသွားတယ်ပြောင်းသွားတယ်ဒုက္ခဆိုတဲ့အမြင်ကလေးတွေအသိသိပြန်မဖြစ်ဘူးလားဖြစ်လားအဲ့ဒါလို့ဖြစ်အောင်ဘလို့ကလုံပေးလိုက်တာလေဟောဒီအဝိဇ္ဇာကလုံပေးလိုက်တာဒီလိုမဟုတ်လားအဝိဇ္ဇာဖုံးလွှမ်းထားသည့်အတွက်အရင်ဘဝကဒုက္ခတွေပါတစ်ခုသတိရခဲ့တော့ဟိုဟိုအရင်တုန်းကဘောဒုက္ခတွေကိုလည်းဘာတခုမှပြန်သတိရတော့မရလို့မရလို့လားတော်တော်တာပေါ့ဟုတ်လို့ပြိတ္တာနေနော်အကောင်းဆုံးသာမြင်နေမဲ့ဆိုဘွာထဲမှာပျော်နေကြတော့ရှိပါအခုဖះလောင်းကြီးတွေပျော်နေရဲ့လားဘာဖြစ်လို့တော့အာလုံးခြုံငုံပြီးတော့သူကသိနေတာကိုဘယ်ညာကိုညီနေသိတာလဲပောဘာနုသတိပောဘိနိဝါဒနုသတိညာ၄ပါးသကုညာအဲ့ဒီညာကိုညီနေသူသိတာမို့လားပြီးတော့ဘဝတွေဟာဒုက္ခဘွာလားဒုက္ခဘွာလားယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာမမြင်နိုင်သေးပေမဲ့လို့လည်းပဲပြစ္ဆာဒုက္ခပညာဘဝကြီးကိုကြည့်ရင်ကိုပဲဒုက္ခအတ္တိပြည့်တဲ့ဘဝတွေလားဒုက္ခအတ္တိပြည့်တဲ့ဘဝတွေလားဒုက္ခအတ္တိပြည့်တဲ့ဘဝဖြစ်ဖြစ်ပြီးပညာတော်လဲဘဝတကုစရလာတဲ့အချိန်မှာအဲ့ဒီဘဝကိုဒုက္ခလို့ထင်တာလားဒုက္ခလို့ထင်တာလားဒုက္ခလို့ထင်လို့မျောလင်းချက်တွေအများကြီးရှိခဲ့တာမျောလင်းချက်တွေအများကြီးထားခဲ့တာဒီလိုမလားမျောလင်းကြတယ်အများကြီးထားခဲ့တာဒီတော့ဒုက္ခလို့ထင်အောင်ဘုလုကဖုံးကွယ်ထားတော့ဒုက္ခလို့မထင်အောင်ဘုလုကဖုံးကွယ်ထားတော့ညနေသောကာလရောက်တော့ပင်လည်းတောင်းတဲ့တောင်းပင်လေးရှုပ်ပွက်ညစ်ပတ်ပြီးတော့ဘလောက်ပင်နေပင်နေကြတော့လဲမနဲ့မွန်းလင်းလာတဲ့အခါတော့တန်းတန်းပြက်ပြက်လေးနေခြင်းစပွဲလေးမတွေ့ရဘူးလားတွေ့ရအဲ့ဒီလိုပဲဘဝဆိုတာလည်းဒီတိုင်းပဲပေါ့နော်ပင်လည်းကန်းကြီးကိုလှိုင်းလုံးကနေပြီးတော့ပြုတ်ပြင်းပေးသွားတယ်လို့ဘဝတွေကိုလည်းဘယ်တရားကပြုတ်ပြင်းပေးသွားတာလဲအဝိဇ္ဇာဆိုတဲ့တရားကပြုတ်ပြင်းပေးသွားတာအဲဒီလိုပြုတ်ပြင်းပေးသွားတဲ့အခါကျတော့အနာခတ်အတွက်မျောလင်းချက်တွေမထားဘူးလားထားလားအဲဒီလိုထားတဲ့အခါကျတော့မျောလင်းချက်တွေနဲ့အလုပ်တွေမလုပ်ကြဘူးလားလုပ်ကြလားအနာခတ်အတွက်ပြုတ်ပြင်းပြင်းစိမ်မှုတွေမလုပ်ကြဘူးလားလုပ်ကြလားကလေးဘဝတုန်းကလည်းပဲဩငါအနှစ်20 30ကျငါဘာလုပ်လိုက်လဲဘာလုပ်နေတာတော့ပြင်းစင်းနေတာအနှစ်20 30ရောက်တဲ့အခါကျတော့လည်းအနှစ်40 50ကျရင်ဩငါအိမ်တော်ပြုတ်အောင်ပါအိမ်တော်ပြုတ်ရင်သားတွေသမီးတွေဖြစ်လာမယ်မိသားစုနဲ့နေရတော့မယ်အဲ့ဒီမိသားစုနဲ့မနေခင်လေးမှာမိသားစုနဲ့နေရင်ဘလို့စိတ်တင်ခံစားမယ်ဆိုတော့ပြင်ဆင်မှုကလေးတွေကြိုတင်မပြင်ဆင်ခဲ့ဘူးလားပြင်ဆင်ခဲ့လားအဲ့ဒီတော့ပြင်ဆင်လာလို့သားတွေမိတွေပွားလာပြန်တော့လဲဩသားတော်သမီးတော်ရှိသေးတယ်သူတို့ရဲ့နောင်ရင်ရှိသေးတယ်သူတို့အတွက်ကရှာရဖွေရအောင်မယ်မပြင်ဆင်ခဲ့ဘူးလားပြင်ဆင်ခဲ့လားအဲ့ဒီတော့ပြင်ဆင်ရင်ကနေအသက်60 90 80ရောက်တဲ့အခါကျတော့ဩငါသေးချင်းတရားနဲ့တွေ့ရအောင်မှာသေးချင်းတရားနဲ့တွေ့တော့မယ်ဆိုရင်ဒီဘဝခန္ဓာရပြင်ရသွားကြတော့လည်းပဲနောက်ဘဝခန္ဓာအသေးတစ်ခုရအောင်မှာအဲ့ဒီတော့ကောင်းတဲ့ဘဝကလေးရအောင်ငါအခုကတည်းကထိုင်ပြီးတော့ပြင်ဆင်လိုက်အောင်မယ်ပြင်ဆင်လို့ကိုလက်ဆက်မတတ်ဘူးဟုတ်တယ်မလားဘယ်ကတည်းကစပြင်ဆင်လာခဲ့ရတာလဲဘဝတစ်ခုစရလာကတည်းကပြင်ဆင်လာခဲ့ရတာဘယ်အတွက်တော့အနာဂတ်အတွက်ပြင်ဆင်တာဒီတခြားအလုံးလားသင်္ခါရအလုံးလားအတိတ်ကာလရဲ့ဒုက္ခမျိုးစုံတွေမေ့လာခဲ့တာဒီတခြားလားအဝိဇ္ဇာလားအနာဂတ်အတွက်ပြင်ဆင်နေတာဒီတရားလားသင်္ခါရလားအဝိဇ္ဇာပြစ္ဆယသင်္ခါရပြစ္ဆယတရားတရားလားခန္ဓာ၅ပါးလားခန္ဓာ၅ပါးမရဘူးလားရလား အဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရားတွေဖြစ်လာပြီဆိုရင်အကျိုးတရားအနေနဲ့ဝိညာဉ်ရဲ့နာယုတ်ရဲ့သလားယရဏရဲ့ဖတ်တာရဲ့ဝရဏရဲ့တရားဗနမေးကြပါလေ၅မျိုးမရဘူးလားကြပါအဲ့ဒီတရား၅မျိုးရလာတာဒီဖြစ်လျင်တဲ့ပြစ္ဆောပန်နေတဲ့ကြည့်ပြန်တော့ပြစ္ဆောပန်ခန္ဓာ၅ပါးလို့ပြောခြင်းပြောပေါ့အနာဂတ်အနေနဲ့ပြည့်ကြည့်မယ်ဆိုရင်နောက်ဘဝအနာဂတ်ရခန္ဓာ၅ပါးမဖြစ်ဘူးလားဖြစ်လားအဲ့ဒီခန္ဓာ၅ပါးရလာတာဒီတခြားကြောင့်ရလာတာလားသင်္ခါရကံတွေကြောင့်ရလာတာလားတခြားတခြားကံတွေကပြစ္ဆုတ်ပံဘဝမှာကျိုးပေးတယ်တခြားတခြားကံတွေကဒုတိယဘဝမှာကျိုးပေးတယ်ဟုတ်တယ်မလားဘလုံးနည်းနဲ့ပဲကျိုးပေးပြီးရလာတဲ့ကျိုးတရားကခန္ဓာဘယ်နှပါးအဲ့ဒီခန္ဓာ၅ပါးရအကျိုးတရားရအောင်ပြုလို့ဆောင်ရွက်တာကတခြားလားသင်္ခါရလားသင်္ခါရတရားတွေနဲ့ပြုပြင်နေတာဘာနဲ့ပြုပြင်နေတာလဲသင်္ခါရတရားတွေနဲ့ပြုပြင်နေတယ်သင်္ခါရတရားတွေနဲ့ပုံဖော်နေတယ်သင်္ခါရတရားတွေနဲ့ကိုသွားမဲ့လမ်းကြောင်းကိုရွေးချယ်နေတာဟုတ်လားကိုသွားရမဲ့လမ်းကြောင်းကိုရွေးချယ်နေတာအပယ်လေးပါသွားမဲ့ပုဂ္ဂိုလ်ကလည်းကိုသွားရမဲ့လမ်းကြောင်းကိုသင်္ခါရနဲ့ပြင်ဆင်နေတယ်လူပြင်းနဲ့ပြင်သွားမဲ့ပုဂ္ဂိုလ်ကလည်းလူပြင်းနဲ့ပြင်သွားဖို့သင်္ခါရနဲ့ပြင်ဆင်နေတယ်မြမပြင်သွားမဲ့ပုဂ္ဂိုလ်ကလည်းပဲမြမပြင်သွားဖို့သင်္ခါရနဲ့ပြင်ဆင်နေတယ်အဲ့ဒီသင်္ခါရရဲ့ပြင်ဆင်မှုထဲမှာနိဗ္ဗာန်ဆိုတာမပါဘူးလုံးဝမပါဘူးဒီလိုမဟုတ်လားသင်္ခါရရဲ့ပြည့်စုံမှုထဲမှာနိဗ္ဗာန်ပါလားပါပါပါပဲပါလဲခန္ဓာ၅ပါးပဲပါတယ်သုတိဓာရကခန္ဓာ၅ပါးဟုတ်လားခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားဒီတော့သူပြည့်စုံနေတာဒီဘာအတွက်ပြည့်စုံနေတာလဲပြီးတော့ဒုက္ခရဖို့ပြည့်စုံနေတာဘာအတွက်ပြည့်စုံနေတာတော့ဒုက္ခရဖို့ပြည့်စုံနေတာဒီလိုမလားဒုက္ခရောက်ဖို့ပြည့်စုံနေတာဒုက္ခနဲ့ကြုံတွေ့ဖို့ပြည့်စုံနေတာရှင်းမှာရောက်တယ်ကျင်းတယ်သူတွေညောင်းနေခလုတ်ကတဲ့နေမရှိဘူးလားရှိလားရှိပြင်ရှင်ကြတော့လည်းပဲအဲ့ဒီဆုံးညောင်းခလုတ်တွေနဲ့တွေ့ကမှသာတွေ့ရောပြင်ဆင်နေတဲ့အချိန်တုန်းကဆုံးညောင်းခလုတ်နဲ့တွေ့ပါလိမ့်မယ်လို့ဆိုတဲ့အတွေ့သူ့မှာရှိရလားအနာဂတ်ရဲ့ဒုက္ခသူကြိုသိရလားအတိတ်ဒုက္ခကိုအတိတ်ဒုက္ခကိုဘာတစ်ခုကိုမှပြန်အာရုံပြုလို့မရအောင်ဖုံးခွဲတာလဲအဝိဇ္ဇာပြည့်စုံမှရနေတဲ့ဒုက္ခကိုမသိအောင်ဖုံးခွဲတာလဲအနာဂတ်ဘဝရဲ့ဒုက္ခကိုမသိအောင်လှမ်းပြီးတော့ဖုံးကွယ်ပေးနေတာလေအဝိဇ္ဇာအဝိဇ္ဇာရဲ့အနေနဲ့သိကိုကျက်ပြတ်နေနော်ပြစ္ဆပန်လောကတမလွန်လောကဒါတွေကိုဖုံးကွယ်ပေးနေတာမလားအတိတ်ဘဝရဲ့ဒုက္ခကိုလည်းဖုံးကွယ်လိုက်တာပဲပြစ္ဆပန်ရဲ့ဒုက္ခကိုလည်းဖုံးကွယ်လိုက်တာပဲအနာဂတ်ရဲ့ဒုက္ခကိုလည်းဖုံးကွယ်လိုက်တာပဲအခုဖုံးလို့ပရိသတ်တွေလောလောဆယ်ယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာမြင်အောင်ကြိုးစားပြီးတော့ကြည်နေကြတယ်မမြင်ကြဘူးဘုလို့ကဖုံးကွယ်ထားလို့လဲအဝိဇ္ဇာကဖုံးကွယ်ထားလို့အဲ့ဒီတော့ကြည်နေကြည်နေနဲ့ကဲဒီဘဝမှာတော့တို့တရားမရတော့ဘူးနောက်ဘဝကျမှတို့တရားဆက်အထုတော့မယ်ဆိုပြီးတော့နောက်ဘဝမှာဆက်ပြီးတော့တရားအထုတ်ခြင်းများတော့လည်းပဲစင်စင်ရဲရဲနဲ့ဆိုလို့ချင်းတရားကိုဖြောင်းဖြောင်းတန်တန်အထုတ်နိုင်မှာမဟုတ်ဘူးနေကြတဲ့အပေလိပ္ပသန္တရာဆိုရင်လည်းတရားအထုတ်နိုင်တဲ့အခြေအနေမရှိဘူးဒီတော့ဒီဘဝမှာတရားမရရင်တော့မှနောက်ဘဝမှာတရားအထုတ်ဖို့ရန်အတွက်သန္တနာတွင်မှပဲလူဘုံနတ်ဘုံပြန်ဖြစ်ခြင်းပါတယ်သာသနာတွင်မှာမတောင့်မတမကြောက်မကြပဲနဲ့တရားအထုတ်ချင်းတဲ့ပုဂ္ဂိုလ်ဖြစ်ချင်ပါလေအနာဂတ်တလှပြီးတော့မမျော်ဘူးလားမျော်လားဒါကအသိရှိတဲ့ပုဂ္ဂိုလ်မျော်လင့်ချက်ဟုတ်တယ်မလားအသိမရှိတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီလောက်တော့မမျော်တော့ဖြစ်ချင်ရပြီးရောက်ချင်ရရောက်ဘဲပုံဘဝပဲရောက်ရောက်ရောက်ချင်ရရောက်ဆိုတဲ့မထိုးတဲ့အဖြစ်နဲ့မျော်လင့်တဲ့ပုဂ္ဂိုလ်လည်းမရှိဘူးလားရှိသို့တော့ဘုန်းကြီးတို့ပရိသတ်တွေကြတော့အနာဂတ်ဘဝကိုမျော်လင့်တယ်ဆိုတာဒီတခြားတဲ့မျော်လင့်တာလားတရားရဖို့လားတရားရဖို့ဆိုပေမဲ့လို့လည်းပဲဘဝတစ်ခုမရဘဲနဲ့တရားရအောင်အားထုတ်နိုင်မှမလားအဲ့ဒါကြောင့်မလို့ဘဝကလေးကတော့လိုချင်နေတာပေါ့မလိုချင်ဘူးလားလိုချင်လားသို့တော့အဲ့ဒီဘဝကလည်းပဲဆင်းဆင်းရဲဘဝဆင်းဆင်းရဲရဲဘဝဆိုရင်တရားအားထုတ်နိုင်မှမဟုတ်တဲ့အတွက်အထက်လျောက်နေတိုင်းစားနေတဲ့ဘဝကလေးတော့ဟောမလိုချင်ဘူးလားလိုချင်လားအဲ့ဒီကလေးကသင်္ခါရတရားတွေမပြေဘူးလားဖြစ်နေလားဒါနာကုသိုလ်လေးနဲ့ပြည့်စုံနေတယ်သီလကုသိုလ်လေးနဲ့ပြည့်စုံနေတယ်သမထကုသိုလ်လေးနဲ့သင်္ခါရဗနမျိုးနဲ့ပြည့်စုံနေတော့သောမျိုးနဲ့ပြည့်စုံတော့ဟောဒီမှာခန္ဓာ၅ပါးမရဘူးလားရလားခန္ဓာ၅ပါးရတယ်ရလာတဲ့ခန္ဓာသည်ဘာသစ္စာတဲ့တော့ဒုက္ခသစ္စာဆိုတဲ့ခန္ဓာကြီးခန္ဓာကိုရလာကြတာပါဟုတ်တယ်မလားစောစောတုန်းကတော့တရားအထုတ်ဖို့ရန်ဆိုပြီးတော့နောက်ဘဝမှာဒုက္ခိဘဝရောက်ပါစေသာသနာတော်နဲ့ကြုံပါစေဘုရားသာသနာနဲ့တွေ့ပါစေဘုရားနဲ့တွေ့ပါစေဆိုပြီးတော့တရားရဖို့ရန်အနာဂတ်အတွက်ပုံဖော်ခဲ့လို့အနာဂတ်အတွက်မျောလင့်တောင်းတခဲ့လို့ကုသိုလ်တွေပြုခဲ့လို့အနာဂတ်ဘဝတော့မရောက်ဘူးလားရောက်လာကြလားအဲ့ဒီတော့ရောက်လာခဲ့ကြပြီးတော့မှအဲ့ဒီအနာဂတ်ဘဝရလာစေဘဝကြီးကိုဘုန်းတော်ပရိသတ်တွေကအမှန်တမ်းမသိကြဘူးဆိုရင်အမှန်တမ်းမသိတာတည်းတခြားသဘောလားဝိဇ္ဇာသဘောလား အဝိဇ္ဇာကမန္တမသိတဲ့အခါကျတော့သောတော်တို့ကတက်လာတော့ငါတော့တရားအထုတ်ဖို့ဆိုတဲ့ရွယ်ချက်နဲ့တက်လာပြီမဲ့လို့ဘဝရလာတဲ့အခါကျတော့တရားထုတ်ဖို့ဆိုတာကိုမေ့မြောပြီးတော့အဲ့ဒီဘဝရဲ့ချမ်းသာဒုက္ခရရှိဖို့ဆိုတဲ့မျှော်လင့်ချက်တွေမထားဘူးလားထားလားဒီနေ့ဒီနေ့ကောင်းကောင်းစားရဖို့ကောင်းကောင်းကြည့်ရဖို့ကောင်းကောင်းနေရဖို့သာချမ်းသာဖို့သမီးချမ်းသာဖို့ဘဝချမ်းသာဖို့ဒီလိုမလားလက်ရှိဘဝကလေးကိုပဲချမ်းသာဖို့ဆိုတဲ့အတွေ့အကြုံတွေမဝင်မလားဝင်လားတရားထုတ်တာကနောက်လောလောဆယ်ချမ်းချမ်းသာသာနေဖို့ကအရင်ချမ်းချမ်းသာသာနေပြီးတော့မှပြည့်ပြည့်စုံစုံဖြစ်ပြီးတော့မှတရားပဲဘယ်အချိန်မှအထောက်အထောက်ရပါတယ်လေစီပါရှာတဲ့အလုပ်ကအခွင့်အသားတော့ငါလုပ်လိုက်အောင်မဟဲ့ဒီလိုမလားဘဝအတွက်ကိုပဲပြန်ပြီးတော့ပြင်ဆင်မှုတွေမလုပ်ဘူးလားလို့လားဘာနဲ့ပြင်ဆင်တယ်မင်းရေတဏှာနဲ့ပြင်ဆင်တယ်ဘာနဲ့ပြင်ဆင်တော့နောက်တခါဥပါဒဏ်နဲ့ပြင်ဆင်တယ်နောက်တခါကမ္မဘဝနဲ့မပြင်ဆင်ဘူးလားပြင်ဆင်နေလားအဲ့ဒါလို့ပြင်ဆင်ပြင်ဆင်နေအပြင်ဆင်ကလွန်သွားတဲ့အခါတော့အသက်ကတစ်ဖြည်းဖြည်းနဲ့ကြီးသွားပြီဟုတ်တယ်မလားပြင်ဆင်ပြင်ဆင်နေလေအချိန်တွေမကောင်းဘူးလားကောင်းသားလားအချိန်ကောင်းသားတော့အသက်ကလေးတွေမထောက်ဘူးလားထောက်သွားလားအသက်ကလေးထောင်းသွားတဲ့အခါကျတော့သေခြင်းတရားရဲ့အရေးရောင်နေမြင်လာရပြီ။ဟုတ်တယ်မဟုတ်လား။အဲ့ဒီလိုမြင်လာရပြီဆိုတဲ့အခါတော့ဘုန်းကြီးတို့ပရိသတ်တွေသေခြင်းတရားရဲ့ရောင်မြင်လာပြီဆိုရင်တို့ဒီဘဝနဲ့တော့ဘဝဆိုတာဒီကောမချုံနိုင်သေးဘူး။နောက်ဘဝဆိုတာရှိပါသေးသလား။ဂရိမယဘုရားရသွားလား။အဲ့ဒီလိုရသွားတဲ့အခါကျတော့နောက်ဘဝမှာတို့ကောင်းတဲ့မွန်တဲ့ဘဝကလေးတွေနေအောင်တို့ဘာလုပ်ကြမလဲစဉ်းစားလာရပြီ။ဟုတ်တယ်မဟုတ်လား။အဲ့ဒီလိုစဉ်းစားလာရပြီဆိုတော့တကယ်တော့ဖြစ်နေတာကတော့နောက်ဘဝရခုပစ္စုပန်ဘဝဆိုတာဘာသစ္စာတော့တကယ်တော့ဉာဏ်အမြင်မြင့်မြင့်မှန်မှန်ရှိမယ်ဆိုလို့ရှိရင်နောက်ဘဝဆိုတာထဲတော့မစင်သာဘူးဟုတ်တယ်မလားဒါပေမဲ့လို့လည်းပဲဉာဏ်အမြင်မြင့်မြင့်မှန်မှန်မရှိတဲ့အခါကျတော့တနည်းအားဖြင့်ပြောမယ်ဆိုရင်ဒီဘဝမှာလည်းပြတ်အောင်မဖြတ်နိုင်တဲ့အခါကျတော့နောက်ဘဝဆိုတာရှိသေးရှိနေသေးတယ်မတွေ့ရဘူးလားတွေ့ရပြီလားဘုန်းတော်ပရိသတ်တွေပဲကြည့်တယ်အခုတရားထုတ်နေကြတယ်တရားထုတ်နေတဲ့အခါမှာနော်ဒီဘဝမှာတို့အပြတ်ဖြတ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီဘဝမှာပဲတစ်ခါတည်းကြိုကြိုစားစားနဲ့အယုတ်ကြီးကြီးရေခန့်ကတော့မဆုံးတဲ့ကြည်ကြံကြောက်ကအထုတ်တဲ့ယောဂီဘယ်နှယောက်ရှိတော့ဘုန်းကြီးမြင်လာတော့တရားမှမရှိဘူးဟုတ်တယ်မလားဘုန်းကြီးမြင်လာတော့တရားမှမရှိပါဘူးပါရမီဖြည့်ယုံဘဝကူးကောင်းယုံဒီဘဝမှာမဖို့မရနိုင်ရင်တော့မှနောက်ဘဝမှာဟိုးသောတာသုက္ကတသုတ်တံအယသာသမီရင်ဝင်နဲ့မှာသောတာပန်ဖြစ်ရောဒါပဲမဟုတ်လားအဲ့ဒီမှာသောတာပန်မဖြစ်ရင်လည်းပဲလက်ပြမှာသစ္စာတရားတွေဟောနိုင်ပြောနိုင်တဲ့နတ်သားဓမ္မဂရိကာတွေနဲ့တွေ့တဲ့အခါမှာဘာမှပူစရာမလိုဘူးအဲ့ဒီကြရင်ကျင့်တည်တရားတို့တရားများရမှာသောတာကလည်းတရားရှိနေတာကိုဆရာတော်ဘုရားတွေကလည်းတရားတရားဟောနေတာကိုအဲ့ဒီတော့ဒီဘဝတရားများပင်မဲ့တို့ပါပူစရာရှိတော့နောက်ဘဝမှာဟိုးလက်ပြမှာဓမ္မဂရိကာနတ်သားတွေနဲ့တွေ့တဲ့အခါမှာတို့ကျင့်တည်လက်ပြရကျင့်သည်သောတာပန်ဖြစ်မှာမျောနေကြကလေးမထားဘူးလားထားအဲ့တော့နဘဝကြရင်တို့ကျင့်သည်သောတာပန်ဖြစ်မှာနဘဝကြရင်တို့ကျင့်သည်အရိယာဖြစ်မှာနဘဝကြရင်တို့ကျင့်သည်နိဗ္ဗာန်ရောက်မှာသောကရနုသောတာနုကရသောတာနေအာကိုနဲ့ဒီဘဝမှာတော့ပေါ့ပေါ့ရောရောမနေဘူးလားနေလားတကယ်တမ်းကျတော့နဘဝမှာပြန်ဖြစ်မယ်နဘဝမှာသောတာပန်ဖြစ်မယ်ဆိုပေမဲ့လို့လည်းပဲဘဝတစ်ခုရလာမယ်ဆိုရင်တခြားလားဒုက္ခသစ္စာလားဒုက္ခသစ္စာရမှာနောက်ပြီးတော့နောက်ဘဝမှာနတ်ပြည်ရောက်မယ်ဆိုပေမဲ့လို့လည်းပဲတေကန်ဒီကလာမရဏသန္တာဆိုဆော့လာတဲ့အခါမှာအကယ်၍မြန်မိမိရဲ့တန်တမှာလောဘဒေါသမောဟကိလေသာတရားကလေးတွေဖြတ်ခနဲ့ဝင်လာခဲ့မယ်ဆိုရင်ကိုယ်သွားခြင်းနဲ့လမ်းကြောင်းဖြောင်းဖြောင်းတက်တဲ့ရောက်ပါမလားဒါကောကောဖုန်းကြီးတို့ယောဂီတွေလေးလေးလက်နဲ့တွေးမိရဲ့လားဒါလည်းထက်တွေးရမှာပဲသောတာနုကရသောတာကြီးအာကိုနေလို့မရဘူးဟုတ်တယ်မလားအဲ့ဒီတော့နောက်ဘဝဆိုတာဟာမျောလင်ကောင်းတဲ့တရားလားမမျောလင်ကောင်းတဲ့တရားလားမမျောလင်ကောင်းတဲ့တရားဖြစ်တဲ့နောက်ဘဝကိုမမျောလင်ကြဘဲနဲ့ဒီဘဝမှာပဲလည်းပင်လည်းရင်အယုတ်ချင်းချင်းရေခန့်ခန့်နောက်မဆုံးတန်းကြိုးစားကြမယ်ဆိုရင်ဒီဘဝမှာပဲကုလိုချင်းတဲ့တရားတို့တရားမြတ်ရရင်ပို့ပြီးတော့အဆင်မပြေဘူးလားပြေလားအဲ့ဒီတော့မကြိုးစားနိုင်တဲ့အခါတော့ရှော့ရှော့ပေါ်ပေါ်နဲ့မတွေးရဘူးလားတွေးနေရပြီလားအဲ့ဒီလိုတွေးနေတဲ့အခါကျတော့နောက်ဘဝအတွဲကျွတ်နေပြီးတော့ပြင်ဆင်နေရပါပြီဘုန်းတော်ပရိသတ်တွေအတိတ်တုန်းကလည်းဒီဘဝအတွက်ပြင်ဆင်ခဲ့ရသလိုဒီဘဝမှာလည်းပဲနောက်ဘဝအတွက်ဘာလုပ်နေကြရတော့ဘာတွေနဲ့ပြင်ဆင်တော့တဏှာနဲ့ပြင်ဆင်တယ်ဥပါဒဏ်နဲ့ပြင်ဆင်တယ်ကမ္မဘဝနဲ့ပြင်ဆင်တယ်ပြင်ဆင်တဲ့အခါကျတော့အနာဂတ်ဘဝမရဘူးလားရလားရတာဒီတခြားသာဇာတိလားဇာတိရလာပြန်တော့သူတွေဝန်နာတယ်လို့ရလား ဇရာမရဏနဲ့မတွေ့ရဘူးလားတွေ့ရလားတွေ့လာရပြီဟုတ်လားဖះလောင်းကြည့်နေတာဘယ်ကနေကြည့်နေတော့ညံနဲ့ကြည့်နေတာဥပမာအဖြစ်80ဘုံ80ရှိတဲ့ပြတ်တက်ကြီးပေါ်ကနေအောက်ကလူတွေကိုထိုင်ကြည့်နေတယ်လို့မျိုးဘဝတွေဘဝတွေဘဝတွေကိုလည်းပဲဖះလောင်းကြီးသည်တည်တည်ချာချာတခုချင်းတခုချင်းသုံးသပ်ဆင်ခြင်ပြီးတော့မကြည့်ဘူးလားကြည့်နေလားအဲ့လိုကြည့်နေလိုက်တဲ့အခါတော့အော်ဘဝမှာတတ္တဝါတွေဟာလူဘုံကလူဘုံကနေနတ်ဘုံနတ်ဘုံကနေမြမဘုံကနေလူဘုံခွေးကျက်ကတိရစ္ဆာန်ဘုံအမြဲမဆင်းရဲဆင်းရဲပြောင်းလဲသွားလာနေတယ်လို့ပြောပြီးပြောကြကြတော့လည်းပဲတကယ်ဖြစ်နေတာကပဋိစ္စသမုပ္ပါတရား12ပါးဘယ်နှပါးဖြစ်နေတာလဲအဲ့ဒီ12ပါးအပြင်သောကပရိဒိဝဒုက္ခဓမ္မတဥပယတာဆိုတဲ့တရားကလေးတွေတော့အစ်စ်မပါဘူးလားပါလားအဲ့ဒီပုံစံမျိုးနဲ့ပဲတတ္တဝါတွေလောကကြီးထဲမှာသံသရာကြီးထဲမှာကျင်နေနေရတာပါဟုတ်လားအဲ့ဒီတော့မှဩတတ္တဝါတွေဟာတဘွားပြီးတဘွားတဘွားပြီးတဘွားကျင်နေနေကြရတယ်ဆိုပေဆိုညတော့လေပရိစ္ဆသမုပ္ပါဒ်ကြီးနဲ့ကျင်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တွေကျင်နေနေတာလားတတ္တဝါတွေကျင်နေနေတာလားပရိစ္ဆသမုပ္ပါဒ်တရားတွေဖြစ်နေတာလားတကယ်ဉာဏ်နဲ့ကျင်တော့ပုဂ္ဂိုလ်လည်းမတွေ့တော့ဘူးတတ္တဝါကတွေ့သေးလားဘာတွေသာတွေ့သလဲပြောကြည့်သားဘယ်လိုတွေတော့အဝိဇ္ဇာသင်္ခါရဝိညာဏယောသလာယရဏဖတ္တာဝေရဏတဏឧបာဒံကမ္မဘဝစာတိသရမရဏနောက်ဆက်တဲ့အစ်စ်ကလေးကဘလူတွေတော့သောကပရိဒေဝဒုက္ခဒေါမနတឧបာယမမတွေ့ရဘူးလားတွေ့ရအဲ့ဒီနည်းနဲ့တွေ့လိုက်တဲ့အခါကျတော့မှအဲ့ဒီတရားတွေကိုခြုံငုံပြီးတော့စဉ်းစားလိုက်တဲ့အခါမှအဲ့ဒီတရားတွေသည်ပညာတရားတွေလားပရမတ်တရားတွေလားဘဝဆိုတဲ့เนาะမြေပဲလုံးနှမ်းလုံးတဲ့ကနေပြီးတော့ပညာဆိုတဲ့နှမ်းပတ်ပဲပတ်တွေဖယ်ပြီးတော့စီဆိုတဲ့အနှစ်သာရကိုရအောင်ထုတ်ယူရသလိုဟုတ်တယ်မလားအခုလည်းဘဝတဲ့ကနေပြီးတော့ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမင်းမဆိုတဲ့ပညာတွေဖယ်ပြီးတော့ရုပ်တဘောနာမ်တဘောယုတ်နာတရားခန္ဓာ၅ပါးဆိုတဲ့အနှစ်တွေထုတ်ယူလို့မရဘူးလားရသွားလားအဲ့ဒီလိုရသွားတဲ့အခါကျတော့မှဘာသွားတွေ့တော့အရှုကံတရားသွားတွေ့တာကိုဟုတ်တယ်မလားအဲ့ဒီလိုအရှုကံတရားတွေ့တဲ့အခါကျတော့လည်းပဲအဲ့ဒီအာလုံးတွေတခြားတဲ့အရှုကံတရားအာလုံးတွေရှုကံတရားဟောရလားအရှုကံတရားတွေတခြားတရားလားဒုက္ခသစ္စာတရားလားအကြောင်းတရားလားအကျိုးတရားလားအဲ့ဒီတော့အကြောင်းကြောင့်ခွဲကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာသင်္ခါရကတခြားလားအကြောင်းလားတဏှာဥပါဒကကလည်းတခြားလားအကြောင်းလားအဲ့ဒီအကြောင်းတရားတွေအရှုကံတရားဟုတ်သလားမဟုတ်ဘူးလားအရှုကံတရားကတခြားလားခန္ဓာ၅ပါးလားသာရိသရမရဏသရလည်းတခြားလားခန္ဓာ၅ပါးလားအာလုံပေါင်းလိုက်တော့အရှုခံတရားသည်ခန္ဓာ၅ပါးအချင်းချောလိုက်တော့ယုတ်တရားနဲ့နတ္တရားဖြစ်ပြရင်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာလဲဩဒုက္ခသစ္စာသရဒါပါလားလို့ဒီတော့မှမြတ်ဝါထင်တယ်မတွေ့ရဘူးလားတွေ့ရလားဒုက္ခသစ္စာကိုသဘောပေါက်လိုက်တဲ့အခါကျတော့ခန္ဓာ၅ပါးကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကသစ္စာပရမဖြစ်သွားတော့သစ္စာနဲ့မှဖြစ်သွားတဲ့အချိန်မှာတပည့်နဲ့တော့ကာလမှာပင်လျင်အကြောင်းသမှုရိယသစ္စာတွေမချုပ်ဘူးလားချုပ်လားအတိတ်တုန်းကသမှုရိယသစ္စာတွေချုပ်အောင်ပြန်ကြိုးစားเสียရမလိုပဲမဲ့လို့လည်းပဲအနာဂတ်ဖြစ်မဲ့သမှုရိယသစ္စာကိုတော့မဖြစ်အောင်ဟောဒီမေတ္တရားနဲ့တားလို့မရဘူးလားရသွားလားအဲဒီလိုတားလို့ရသွားတဲ့အခါကျတော့သမှုရိယသစ္စာတွေမချုပ်ဘူးလားချုပ်သွားလားလာပြီးမှချုပ်တာလားမလာပဲချုပ်တာလားမလာပဲချုပ်တာဟုတ်တယ်မလားသမုဒိယသစ္စာတရားကိရိသာတွေလာပြီးမှချုပ်တာလားမလာပဲချုပ်တာလားဖြစ်ပြီးချုပ်သွားတာကဓမ္မနိယမဖြစ်ပြီးချုပ်တာကမဖြစ်ခင်ချုပ်အောင်လုပ်တာကမကသစ္စာရဲ့အလုံးဟုတ်တယ်မလားအဲ့ဒီမကသစ္စာရဲ့အလုံးလုံးတဲ့အခါကျတော့သမုဒိယသစ္စာတွေလာသေးလားမလာတော့ဘူးဆိုခန္ဓာစားတဲ့မငြင်းဘူးလားငြိမ့်လားခန္ဓာစားတဲ့ငြိမ့်တာကတခြားလားနိရောဓသစ္စာလားသစ္စာ၄ပါးအမြင်ရသွားတာဒီတခြားမြင်မှရတယ်လားပရမတ်မြင်မှရတယ်လားဒါကြောင့်မလို့သစ္စာ၄ပါးအကျင့်ကောင်းအကျင့်မြတ်တွေကျင့်ကြံချက်ကိုအားထုတ်တဲ့နေရာမှာသစ္စာဆိုင်တဲ့အသည့်ရရှိဖို့ဆိုတာကပရမတ်မြင်မှသစ္စာဆိုင်မှာဘာတယ်လဲပရမတ်မြင်အောင်ကြည့်တဲ့အခါကျတော့လေပရမတ်ထတရားဆိုတာကလည်းတခြားမှာကိန်းနေတာလားပညာခန္ဓာနဲ့ကိန်းနေတာလားဒီတော့ပညာခန္ဓာနဲ့မှာကိန်းနေတဲ့ပညာတွေခန္ဓာရမှာကိန်းနေတဲ့ပညာနဲ့ပရမတ်တွဲနေတဲ့တရားတွေကိုမိမိရဲ့အသိကလေးနဲ့ခွဲထုတ်ပလိုက်ပါခွဲပြီးတဲ့အခါကျတော့ပညာကိုကြော်ပြီးတော့ပရမတ်ကိုရောက်အောင်ကြည့်ပါအဲဒီလိုပရမတ်ကိုရောက်အောင်ကြည့်နိုင်မှသာလျင်သစ္စာ၄ပါးအသိဧကမုတ်ချသိပါလိမ့်မယ်ဒုက္ခချုပ်ရနိဗ္ဗာန်ချမ်းသာဧကမုတ်ချ ရပါလိမ့်မယ်လို့သဘောပေါက်ပြီးတော့ကဲဒါတွေခေါ်လိုက်ကြအေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာ့မြတ်ကြီးကိုနိလသဖွဲ့တည်နေအောင်ပြုစုဆောက်ရှောက်ထပ်ပံနိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။